Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များခင်ဗျာ American VOE အသံကနေ2022ခုနှစ်ဇန်နဝါရီလ28ရက်တောက်ကြညာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190ကနေနားဆင်နိုင်ပါတယ်။နောက် VOE ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းနားဆင်နိုင်ပါတယ်ခင်ဗျာ။ဒီညအစီအစဉ်မှုကကျွန်တော်ဝင်းမင်းပါဒီညအထူးခြားဆုံးသတင်းတွေထဲမှာတော့မြန်မာဒီမိုကရေစီအရေးထောက်ခံကြောင်း American ဆိုရက NUG ကိုပြောလိုက်ပါတယ်စစ်ကောင်စီအကြမ်းဖက်မှုရဲ့အောင် PR တွေတိုးပေးဖို့လူခွင့်ရေးမဟာမင်းကြီးကတောင်းဆိုလိုက်ပါတယ်ဆေးရနာသိန်းတစ်နှစ်ပြည့်နေ့ရန်ကုန်တဝိုက်တင်းမာလာနိုင်တာမို့ American တန်ယွန်းကလုံခြုံရေးသတိပေးလိုက်ပါတယ်ဒီသတင်းတွေနဲ့အတူအခုညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်မုံရွာမြို့လုံခြုံရေးတင်းကျပ်ပြီးတချို့ရွာလုံးကျွတ်တင်းလျှောက်နေရတာမှာ
မျိုးအနေထားဒီနေ့အစစ်စစ်ကြားရတဲ့ဟာကမနေ့ကကျွန်တော်တို့ဒီမုံမာမျိုးရဲ့ကြောက်ကြအဖွဲ့တွေကကျွန်တော်တို့တိုက်ခိုက်ခဲ့တာတွေသူတို့စာထုတ်ထားတာတွေရှိရဗျအဲ့ဒီအတွက်ကြောင့်အစစ်စစ်ကြံတယ
်ဒီတဲ့နဲ့အတူဆက်နာရှင်တက်ဖြတ်ရေးတပိတ်အင်အားစုတွေစိန်ခေါ်မှုတွေကြားဆက်လှရှားနေကြတယ်လို့ဆိုတာကိုပြောပြပါမယ်နောက်ရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီတပ်နဲ့ကုကံတပ်တွေတိုက်ပွဲဖြစ်ခဲ့ပါတယ်အခုလိုသတင်းလွှာတွေပြီးမှတော့တောက်ကြညာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြို့သမီးကန္တာသုဒ္ဓဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေကိုနားဆင်ကြည့်ရှုရမှာပါအခုအရင်ဆုံးတော့ထိတ်တဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရနေတို့ကပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံလူထုနဲ့ဒိုင်းပြည်ကိုဒီမိုကရေစီလမ်းကြောင်းပေါ်အလင်းအမြန်ပြန်လည်တည်ဆောက်ရေးတို့အပေါ်အမေရိကန်ပြည်ထောင်စုကအခိုင်အမာထောက်ခံတဲ့ကြောင်းအမေရိကန်နိုင်ငံခြားရေးဌာနအတမင်ခံပို့ကိုဒက်ရက်ချိုလက်ကကြာသပတေးနေ့မှာထပ်လောင်းအတည်ပြုပြောဆိုခဲ့ပါတယ်ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ယာယီသမ္မတဒူဝါလာရှိလာဝန်ကြီးချုပ်မန်ဝင်းခိုင်တန်းနိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်တို့နဲ့ကြာသပတေးနေ့ကအွန်လိုင်းမှာတွေ့ဆုံဆွေးနွေးချိန်တွင် Mr. Derek Chollet ကအဲ့ဒီလိုထပ်ပြီးအတည်ပြုပြောခဲ့တာပါ။တွင်ခဲ့တဲ့တစ်နှစ်နီးပါးကဆက်အနာသိမ်းမှုကြောင့်ဖြစ်လာတဲ့အကျပ်တဲကိုတုံ့ပြန်လှုပ်ဆောင်နေတာမှာ NUG ရဲ့ခေါင်းဆောင်မှုကိုအမေရိကန်နိုင်ငံသားရဲ့အကြံပေးပုဂ္ဂိုလ်ကအလေးနဲ့အသိမှတ်ပြုတဲ့အကြောင်းပြောခဲ့တယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့မနေ့ကရက်စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စစ်ကောင်စီရဲ့စိုးရွားတဲ့အကြမ်းဖက်နေနေမှုတွေကြောင့်ဒုက္ခရောက်ရသူတွေပေါ်အလေးနဲ့စာနာတဲ့အကြောင်းအကြံပေးပုဂ္ဂိုလ်ကပြောခဲ့တယ်လို့ကျူးလွန်သူတွေကိုလူရက်ကိုတာဝန်ခံရေးဆက်ပြီးတွန်းအားပေးသွားမယ်လို့ကတိပြုပြောခဲ့ပါတယ်။ဒါ့အပြင်မြန်မာနိုင်ငံအတွက်အားလုံးပါဝင်မှုရှိတဲ့ဒီမိုကရေစီနီးကျအနာဂတ်တစ်ခုအောင်မြင်ရရှိစေရေးလက်ရှိအကျပ်အတည်းကိုငြိမ်းချမ်းတဲ့နည်းလမ်းတစ်ခုနဲ့ဖြည့်ရှင်းဖို့အားပေးရေးဆိုင်ရာကြိုးပမ်းမှုတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့အမေရိကန်နိုင်ငံသားဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်စီကပြည်သူတွေပေါ်အကြမ်းဖက်နေတာတွေရပ်တန့်အောင်ဖိအားတိုးမြှင့်ပေးဖို့နဲ့မြန်မာပြည်သူတွေရဲ့အတန်းတွေကိုလစ်လျူမရှိဖို့လူခွေရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှဲလ်ဘတ်ချလက်ကနိုင်ငံတကာအစိုးရတွေနဲ့စီးပွားရေးလုပ်ငန်းတွေကိုဒီကနေ့တိုက်တွန်းလိုက်ပါတယ်။မြန်မာစစ်တပ်ကလည်းပြည်သူတွေပေါ်ကြမ်းဖက်နေတာတွေရပ်ပြီးအရသာအုပ်ချုပ်ရေးပြန်လွှဲပေးဖို့သူကထပ်ပြီးတိုက်တွန်းပါတယ်။စစ်တပ်အာဏာသိမ်းခဲ့တာတနှစ်ရှိလာချိန်မှာမြန်မာပြည်သူတွေဟာလွတ်လပ်ခွင့်တွေနဲ့အသက်တွေအများအပြားပေးဆက်ခဲ့ရပြီးဖြစ်ပြီးဒီမိုကရေစီအတွက်ဆက်လက်တိုက်ပွဲဝင်နေကြရတော့မယ်လို့ပြောပါတယ်။ဒီလိုမျိုးလူခွင့်ရေးအတွက်ရွေးချွန်ချွန်တိုက်ပွဲဝင်နေသူတွေနဲ့ဒီသတင်းပတ်ထဲမှာပဲသူတွေ့ဆုံစကားပြောခဲ့တယ်လို့လည်းပြောပါရယ်စစ်တပ်အာဏာသိမ်းခဲ့တဲ့2021ဖေဖော်လတရနေ့ကစလို့လူပေါင်း1500ထက်မနည်းတည်ဆုံခဲ့ရပြီးမတရားဖမ်းဆီးထိန်းသိမ်းခံထားရသူ11000ကျော်ရှိတာမှာ8000ကျော်ကဆက်ပြီးထိန်းသိမ်းခံထားရဆဲဖြစ်တယ်လို့ပြောပါရယ်စစ်ကောင်စီတပ်ဖွဲ့တွေရဲ့ဒီလိုလူခွင့်ရေးချိုးဖောက်မှုတွေကိုကုလသမဂ္ဂလူခွင့်ရေးရုံးကနေ့စဉ်မှတ်တမ်းတင်ထားတယ်လို့လည်းပြောပါရယ်မြန်မာနိုင်ငံတွင်လူခွင့်ရေးခြေနေတွေပိုဆိုးရွားလာနေပေမဲ့ဒါတွေရပ်တန့်အောင်မြန်မာပြည်သူတွေအတွက်လူသားစာနာမှုအကူအညီတွေဖြန့်ဝေပေးနိုင်အောင်ကုလသမဂ္ဂလူမျိုးရေးကောင်စီနဲ့ရှေ့တော်ရှာနိုင်ငံများအဖွဲ့အာဆီယံတို့ကထိတိယရောက်နဲ့အလေးထားကင်ကြော်တာမတွေ့ရဘူးလို့မာမီနီဘက်ချလက်ကဥပမာပါတယ်မြန်မာနိုင်ငံမှာဆက်ရနာသိမှုဒီနှစ်ပြည့်အချိန်ကာလရန်ကုန်နဲ့အနီးဝန်းကျင်မှာဒီရက်ပိုင်းတင်းမာမှုတွေပိုပြီးကြီးထွားလာနိုင်တဲ့အတွက်လူမျိုးရေးရသတိထားကြဖို့မြန်မာနိုင်ငံရောက်အမေရိကန်နိုင်ငံသားတွေကိုအမေရိကန်တန်ယုံကဒီကနေ့ရဆွဲနဲ့သတိပေးချက်ထုတ်ပြန်ပါတယ်ဒီရပိုင်းလူအများစုဝေးသွားလာတဲ့နေရာတွေကိုရှောင်ဖို့နဲ့အပြစ်မှားသွားလာတဲ့လူရှောင်မှုတွေတန်နိုင်သမျှလျှော့ဖို့အကြံပေးထားတာဖြစ်ပါတယ်ကိုယ်လုံလုံရေးကိုကိုယ့်ဘာသာသုံးသပ်ဆင်ခြင်ပြီးတူတူသိသိနေထိုင်ကြဖို့သတိပေးထားသလိုတယ်လီဖုန်းဆက်သွယ်ရေးတွေပြတ်တောက်သွားနေတာကိုလည်းကြိုတင်စီစဉ်ထားကြဖို့သတိပေးပါတယ်အီလက်ထရောနစ်ပစ္စည်းတွေကိုကြိုးပြီးအားသွင်းထားတာမျိုးလူဝတ်ရင်ရေနဲ့အစားအသောက်တွေကြိုတင်စုဆောင်းထားတာမျိုးနဲ့ရဲအတံကြောင့်ခိုးလုံနေထိုင်နိုင်တဲ့နေရာမျိုးတွေအတွက်ပြင်ဆင်ဖို့ကိုပါအကြံပေးထားတာဖြစ်ပါတယ် ဆက်သွယ်ပြောင်းမှုတွေဖြစ်လာရင်တန်ယုံဘက်ကအချိန်နဲ့တပြည့်ညီသတင်းတွေထုတ်ပြန်ကြေညာပေးနေတာမျိုးရှိခြင်းမှရှိမယ်ဆိုတာကိုလည်းသတိပေးချက်မှာပါဝင်ပါတယ်မြန်မာနိုင်ငံတွင်နိုင်ငံရေးပြည်ညီမှုနဲ့အကြံဖတ်မှုတွေရှိခဲ့တာကြောင့်အမေရိကန်နိုင်ငံသားတွေမြန်မာနိုင်ငံသွားရင်သတိထားဖို့ဖြစ်နိုင်ရင်မသွားဖို့ခီးသွားလာမှုဆိုင်ရာအဆင့်၄အထူးသတိပေးချက်အမေရိကန်နိုင်ငံကြီးဌာနကထုတ် ီးသွားလုပ်ငန်းနဲ့စောက်လို့ရေးလုပ်ငန်းတွေမှာအလုပ်အကန့်လျော့နေသွားတာနဲ့အမျှဒုက္ခအရောက်ဆုံးသူတွေဟာအမျိုးသမီးတွေဖြစ်တယ်လို့ ILO ရဲ့ဒီနေ့ထုတ်အစီအစဉ်စာထဲမှာဖော်ပြထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယရောဂါကြောင့်ဒုက္ခရောက်ခဲ့ကြတဲ့အထက်မှာနိုင်ငံရေးပြည်ငြိမ်မှုအကြမ်းဖက်မှုဘေးရန်မကင်းမှုနဲ့အိုးအိမ်ဆွံ့ရောက်မှုတွေထပ်တိုးလာတဲ့အတွက်အတင်းတဲ့အမျိုးမျိုးနဲ့လူသားဘေးဒုက္ခအကျက်တဲကိုမြန်မာနိုင်ငံရင်ဆိုင်နေရတယ်လို့ ILO ကပြောပါတယ်။မြန်မာစီးပွားရေးဟာ2022ခုနှစ်က18ရာခိုင်နှုန်းရောကျသွားတယ်လို့ခန့်မှန်းထားပါတယ်။အလို့သမားများပြားဟာလာဆောင်တဲ့လုပ်ငန်းတွေဒါမှမဟုတ်စိုက်ပျိုးရေးလုပ်ငန်းတွေပဲပြောင်းသွားကြတယ်လို့ ILO ကပြောပါတယ်။အလို့သမားသမဂ္ဂတွေကိုစစ်ကောင်စီကနှိမ်နင်းဖြိုခွဲတာကြောင့်စက်ရုံတွေရဲ့အခြေအနေယိုယွင်းကျဆင်းလာတယ်လို့အလို့သမားရေးအဖွဲ့အစည်းတွေကပြောပါတယ်။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11853ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဝင်ကနေတောက်ကြနေညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ကြီးညာပေးနေပါတယ်ယူကရိန်းနိုင်ငံကိုရုရှားကနောက်လာထဲမှာကျူးကျော်တိုက်ခိုက်လာနိုင်တယ်ဆိုတာထင်ရှားတဲ့ဖြစ်နိုင်ခြေရှိနေတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီကိုတတိပေးခဲ့တဲ့အကြောင်းသမ္မတအီမီရောထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။ဖေဖော်ဝါရီလမှာယူကရိန်းကိုရုရှားကျူးကျော်တိုက်ခိုက်နိုင်တယ်ဆိုတာထင်ရှားတဲ့ဖြစ်နိုင်ခြေတစ်ခုရှိနေတဲ့အကြောင်းသမ္မတဘိုင်ဒန်ကပြောခဲ့တယ်လို့အမေရိကန်လုံခြုံရေးကောင်စီပြောခွင့်ရအမ်လီဟွန်ကပြောပါတယ်။ဒါနဲ့ပတ်သက်လို့သမ္မတကလူသိရှင်ကပြောထားပြီးဒါကိုတတိပေးလာတာလာတော့ကြပါပြီလို့အမ်လီဟွန်ကပြောပါတယ်။အရှေ့ဥရောပမှာတင်းမာမှုရောကျသွားမယ်ဆိုတာအကောင်းမြင်မှုအကြောင်းအချက်မရှိသလောက်ပါပဲလို့ရုရှားဆိုရကဂျာတာဘရီနီကပြောပါတယ်။မြောက်အတ္တလန္တိတ်စစ်စာချုပ်နေတိုးမဟာမိတ်အဖွဲ့ဝင်အဖြစ်ယူကရိန်းကိုလက်မခံဖို့ရုရှားနိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့တိုင်းပြည်တွေမှာတပ်ဖွဲ့ဝင်တွေနဲ့လက်နက်တွေချထားတာကိုအနောက်နိုင်ငံတွေကပြန်ယုတ်သိမ်းဖို့ရုရှားကတောင်းဆိုတာကိုအမေရိကန်ကပယ်ချလိုက်ပြီးတဲ့နောက်ရုရှားဘက်ကအဲ့လိုပြောတာပါ။ရုရှားရဲ့တောင်းဆိုချက်တွေပေါ်အမေရိကန်ရဲ့ပြန်ကြားချက်ထဲမှာအပြုသဘောဆောင်တာဘာမှမပါဘူးလို့ရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂေးလက်ဘရော့ဖ်ကပြောပါတယ်။ဒါပေမဲ့လည်းအဲ့ဒီတဲကတချို့ချက်တွေကကိစ္စရက်လေးတွေနဲ့ပတ်သက်လို့လေးနက်တဲ့ဆွေးနွေးပွဲတွေအစပြုရေးစီဥတည်နိုင်တယ်လို့ဆိုပါတယ်။ရုရှားရဲ့အဓိကတောင်းဆိုချက်တွေကိုထက်စဉ်းစားဖို့ကိုမရှိဘူးဆိုပြီးတော့အမေရိကန်နဲ့မဟာမိတ်တွေကပယ်ချထားပါတယ်ခင်ဗျာ။တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူဒီကနေ့16,000ကျော်ထပ်မံတွေ့ရှိပြီးကူးစက်မှုတွေ၄ရက်မြောက်စံချိန်တင်တိုးလာနေပါတယ်။ဒီချိန်မှာပြည်သူတွေအတွက်ကျန်းမာရေးဆောင်ရှားမှုစနစ်တည်တည်ငြိမ်ငြိမ်ဖြစ်အောင်အစိုးရကစီစဉ်ပေးထားပါတယ်လို့ကျန်းမာရေးဝန်ကြီးကွန်ဒေါ့ချိုကပြောပါတယ်။လူမှုတွေအနေနဲ့လည်းကူးစက်မှုတွေပုံမပြတ်တဲ့အောင်ကာကွယ်တဲ့အနေနဲ့ဖေဖော်ဝါရီ၁ရက်နေ့မှာစတင်မဲ့နှစ်သက်ကူကာလအတွင်းမိသားစုတွေထံလည်းပတ်သွားရောက်တာတွေကိုတတ်နိုင်သလောက်လျှော့ချဖို့ကိုလည်းကျန်းမာရေးဝန်ကြီးကတိုက်တွန်းထားပါတယ်။အိန္ဒိယနိုင်ငံမှာတော့ COVID-19 ကူးစက်မှုနှုန်းသိသိသာသာကျဆင်းလာတဲ့အတွက်မြို့တော်ညူဒေလီမှာစနေတနင်္ဂနွေသတင်းပတ်ကုန်ရက်တွေမလိုအပ်ပဲအပြင်မထွက်ဖို့ညွှန်ကြားချက်ထုတ်ထားတာကိုပြန်လည်ဖယ်ရှားပေးလိုက်သလိုစားသောက်ဆိုင်တွေနဲ့ဈေးတွေကိုလည်းဒီကနေ့တောက်ကြနေကစပြီးတော့ပြန်လည်ဖွင့်လှစ်ခွင့်ပေးလိုက်ပါတယ်။ဒါပေမဲ့ညမထွက်ရအမိန့်ကိုတော့မြို့တော်မှာဆက်လက်ထားရှိပြီးစာသင်ကျောင်းတွေကိုလည်းဆက်ပိတ်ထားရမယ်လို့ဒေလီမြို့တော်ဒုတိယအုပ်ချုပ်ရေးမှူးကပြောပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့ COVID-19 ကာကွယ်ဆေးထိုးပြီးတဲ့ခီးသွားတွေကိုဖေဖော်ဝါရီ10ရက်နေ့ကစပြီးတော့ပြည်ဝင်ခွင့်ပြန်လည်ခွင့်ပြုတဲ့အကြောင်းအစိုးရကဒီကနေ့ပြောပါတယ်။ကပ်ဘေးကြောင့်ထိခိုက်ခဲ့ရတဲ့ခီးသွားလုပ်ငန်းပြန်လည်နယ်လန်းထူဖို့ကြိုးစားတဲ့အနေနဲ့အခုလိုပြန်ခွင့်ပြုတာဖြစ်ပါတယ်ခင်ဗျာ။နောက်ကိုရီးယားနိုင်ငံကဒီသတင်းပတ်အတွင်းသူ့ရဲ့နောက်ဆုံးဒုံးကျည်စမ်းသပ်မှုနှစ်ခုလုံးအောင်မြင်တဲ့အကြောင်းဒီကနေ့တောက်ကြနေမှာအတည်ပြုပြောဆိုပါတယ်။နျူကလ িয়ার လက်နက်ထုတ်လုပ်ဖို့အားဖြစ်ဆောင်ရွက်သွားမယ့်အကြောင်းနဲ့အင်အားပိုပြင်းတဲ့စစ်လက်နက်တွေဖြန့်ချရေးအရှိန်မြင့်ဆောင်ရွက်သွားမယ့်အကြောင်းလည်းအခိုင်အမာပြောဆိုပါတယ်။တာဝဲပြပယ်ထိန်ဒုံစနစ်နဲ့ကုန်းနှင်းပြနီးပြသုံးစစ်မြေပြအနီးကပ်ပြစ်ခတ်နိုင်တယ်မဲ့ဇာတ်ရည်ပါဝင်တယ်လို့မြောက်ကိုရီးယားဆိုရပိုင်း KCNA သတင်းဌာနကပြောပါတယ် အဓိကစစ်သုံးလက်နက်ထုတ်လုပ်တဲ့စစ်အုပ်တစ်ခုကိုကင်ဂျွန်အွန်သွားရောက်တဲ့တိကျသတင်းတစ်ပုဒ်ကိုလည်းဘယ်နည်းဘက်ကသွားရောက်တယ်ဆိုတာမပါပဲ KCNA သတင်းမှာဖော်ပြထားပါတယ်။သတင်းထဲမှာကင်ဂျွန်အွန်ဘေးကနေလိုက်ပါတဲ့မြောက်ကိုရီးယားအရာရှိတွေရဲ့မျက်နှာတွေကိုဘသူဘဝမတဲကွဲအောင်ဝါထားပြီးတော့ဖော်ပြထားပါတယ်။လက်နက်ထုတ်လုပ်မှုနဲ့သက်ဆိုင်တဲ့အရာရှိတွေကိုထုတ်ဖော်ပြီးအေးအေးယူတန်းခတ်တာတွေရှိခဲ့တာကြောင့်စိုးရိမ်တဲ့အကြောင်းမြောက်ကိုရီးယားအရာရှိတွေကအရင်ကပြောဆိုခဲ့ဥပါတယ်။အခုအရာရှိတွေရဲ့မျက်နှာတွေကိုဝါထားတာဟာအလားတူဆိုရင်ကြောက်ဟုတ်မဟုတ်ဆိုတာကိုတော့သိသိချာချာမသိရပါဘူးခင်ဗျာ။ညာလူကနေအားယူတော့မယ်လို့ခြင်ညာလိုက်တဲ့အမေရိကန်တရားရုံးချုပ်တရားသူကြီးစတီဗန်ဘရန်နေရာမှာရွေးကောက်ပွဲကာလပေးထားတဲ့ကတိတိုင်းလူမဲအမျိုးသမီးကိုခံထားမှာဖြစ်တဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်ကမနေ့ကပြောဆိုလိုက်ပါတယ်။တရားရုံးချုပ်မှာတရားသူကြီးတယောက်ရောက်ရွေးချယ်ခံထားရေးကိစ္စကသမ္မတတယောက်ကိုဖွဲ့စည်းပုံအရအနှံထားတဲ့အကြီးမားဆုံးအလေးနက်ဆုံးတာဝန်တရက်လို့ကျွန်တော်ယုံကြည်ပါတယ်။ကျွန်တော်တို့ရွေးချယ်တဲ့လုပ်ငန်းစဉ်ကိုစနစ်တကျအသေးစိတ်စီစဉ်မှာပါတရားသူကြီးဘရိုင်ယာရဲ့အမွေကိုဆက်ခံနိုင်မဲ့ထူးချွန်တီးကြီးဖြောက်မှတ်တဲ့သူတယောက်ကိုရွေးချယ်မှာပါလို့သမ္မတဘိုင်ဒန်ကပြောဆိုသွားခဲ့ပါတယ်။ရှင်းနေကြတာဝန်ယူခဲ့ပြီးအနားယူရမယ့်အကြောင်းကြေညာခဲ့တဲ့တရားသူကြီးဘရိုင်ယာကလည်းမနေ့ကအင်မီရောမှာသမ္မတဂျိုးဘိုင်နဲ့အတူရှိနေခဲ့တာပါ။အသက်83နှစ်အရွယ်တရားသူကြီးဘရိုင်ယာဟာအမေရိကန်တရားရုံးချုပ်မှာတာဝန်ယူနေတဲ့ Liberal တရားသူကြီး၃ဦးထဲကတဦးဖြစ်ပါတယ်။ဒုလိုတရားသူကြီးဘရိယာအနားယူမှာဖြစ်တဲ့အတွက်သမ္မတဂျိုးဘိုင်ဒန်အတွက်ကတော့တရားရုံးချုပ်မှာဆယ်စုနှစ်နဲ့ချီတာဝန်ယူမဲ့တရားသူကြီးတဦးကိုခန္ဓာကွင်ပထမဆုံးရရှိမှာဖြစ်ပါတယ်ခင်ဗျာ
VOA American အသံရဲ့ VOA American အသံရဲ့တောက်ကြညာနောက်ဆုံးရအထူးကြဆုံးသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရနိုင်တို့ပြောပြပေးခဲ့ကြတာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုဇက်တိုက်ပြောပြပေးပါမယ်။ပထမဆုံးကတော့မုံရွာမြို့လုံကြုံရေးတင်းကျပ်စစ်ဆေးနေပြီးတချို့တရွာလုံးတင်းလျှောက်နေကြရတာပါ။စကိုင်းတိုင်းမုံရွာမြို့တက်ကစစ်ကောင်စီတပ်တွေလုံကြုံအင်အားတိုးပြီးနေရာတော်များများမှာသွာလာသူတွေကိုအခုရက်ပိုင်းပို့ပြီးတားဆီးစစ်ဆေးနေတယ်လို့မြို့ကန်တွေကပြောပါတယ်။မုံရွာခရိုင်တက်ကလယ်စင်စံပြချေးရွာနဲ့တက်ကယ်ချင်းချေးရွာတွေမှာလည်းပြည်သူ့ကာကွယ်ရေးအဖွဲ့တွေကိုစစ်ကောင်စီတပ်တွေဝင်ရောက်ရှာဖွေမှုတွေမကြမကြာလုပ်နေတာကြောင့်ရွာလုံးချွတ်ဘေးလွရာတင်းရှောင်နေကြရတာပါမုံရွာဘက်ကအခြေအနေကြောင့်ရန်ကုန်ကလာတဲ့တဲ့တင်ကိုမဆုမွန်ကပြောပြပေးပါပါခင်ဗျာ
စကိုင်းတိုင်းမုံရွာမြို့မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပျောက်ကြားတိုက်ခိုက်မှုတွေလုပ်မယ်ဆိုတော့သတိပေးမှုတွေထွက်ပေါ်နေတဲ့အတွက်စစ်ကောင်စီတပ်ဖက်ကလုံခြုံရေးပို့ပြီးတော့တင်းကျပ်နေပါတယ်အစကတည်းကလုံခြုံရေးအင်အားအများပြားချထားတဲ့မုံရွာမြို့တွေကလမ်းမတွေပေါ်မှာသွာလာနေသူအမျိုးသားတွေကိုပို့ပြီးတော့စစ်ဆေးနေတယ်လို့မုံရွာမြို့ခံအာကုကပြောပါတယ
်မြို့ပေါ်အနေထားဒီနေ့အစစ်ဆေးကြရတဲ့ဟာကမနေ့ကကျွန်တော်တို့ဒီမုံရွာမြို့ရဲ့ယောက်ျားအဖွဲ့တွေကကျွန်တော်တို့တိုက်ခိုက်ခဲ့တာတွေသူတို့စာထုတ်ထားတယ်ရှိတယ်ဗျအဲ့ဒီအတွက်ကြောင့်စစ်ဆေးကြက်တယ်နောက်တစ်ခုကဒီကောင်လေးစမှုဇုံထဲမှာအဲ့ကောင်လေးအစည်းအဝေးလုပ်တယ်လို့ကျွန်တော်သတင်းရထားတယ်အဲ့ဒီအတွက်လည်းလုံခြုံရေးကိုတိုးပြီးချထားတယ်မှာပြောမနေ့ပိုင်းမှာလဲကြေးမုံမှာမိုင်းဒီကောင်တွေအချီးမိသွားတယ်လို့ပြောတယ်။အဲ့ဒါတွေတော့ပါမယ်ဗျ။သူတို့ကအခုကရှောင်းတခင်စစ်တပ်များတယ်ဗျ။နေရာအတိအကျမရှိဘူး။ခုနေဒီနေရာရောက်ပြီတနားရီဆိုနောက်တနားရီနောက်တနားရီလောက်ဆိုပြောင်းသွားပြီ။အဲ့လိုပုံစံမျိုးတွေဗျ။များသောအားဖြင့်တော့ယောက်ျားလေးတွေကိုအဓိကထားဖြစ်တယ်။ကျွန်တော်တက်တူးတွေစစ်တယ်။ဖုန်းကိုစစ်တယ်အဓိကဖုန်းကိုအဓိကထားစစ်တယ်ဗျ။
စစ်ကောင်စီတပ်ဖွဲ့ဝင်တွေကမြို့ပေါ်ကလမ်းတွေမှာကင်းမုံချပြီးတော့စစ်ဆေးတာတွေလုပ်နေတယ်လို့ပြောပါတယ်။မုံရွာမြို့ရဲ့မြို့တော်ခမ်းမာမှာတော့စစ်ကောင်စီတပ်ကစခန်းချနေရာယူထားတယ်လို့တပ်ကတူចောင်းဝင်းနေတဲ့မှာလည်းတက်ဆွဲထားပါတယ်။မြို့အဝင်အထွက်တွေမှာလည်းစစ်ဆေးရေးဂိတ်တွေလုပ်ထားပါတယ
်။စစ်ဆေးကတော့ကျွန်တော်တို့အခုချိန်ကစပြီးတော့တို့လက်ကုံမိုင်းထိလာတော့ကျွန်တော်တို့များမယ်နဲ့တူတယ်ဗျ။မလို့လဲဆိုတော့ကျွန်တော်တို့ဒီ February 1ရက်နေ့မှာလည်းကျွန်တော်တို့သတင်းရထားတာရှိတယ်။တို့တက်ထောက်ခံမွေးတွေပါရှိတယ်ပေါ့ဗျာနော်။အဲ့တော့လုံခြုံရေးပိုင်းဆိုင်ရာတွေကိုတို့ပို့ပြီးတော့တင်းကျပ်လိုက်တယ်လို့ပဲကျွန်တော်တို့မြင်တယ်ဗျ။ခုနောက်ပိုင်းမှာလည်းတို့ဒီကျွန်တော်တို့ဒီမောင်အမျိုးဘော်ပျောက်ကြားတွေကတို့ရဲ့ဒီစစ်ကောင်စီရဲ့ကျွန်တော်တို့အလိုတော်ပုံစံမျိုးဖြစ်နေတဲ့ဘန်တွေကိုလည်းကျွန်တော်တို့တိုက်ခိုက်တာတွေကလည်းမကြာခဏဖြစ်နေတယ်။အဲ့ဒီအတွက်ကြောင့်မို့လို့တို့ကဒီလုံခြုံရေးကိုကျွန်တော်တို့အရင်အထက်ပို့ပြီးချထားတယ်ဗျ
။မုံရွာမျိုးပြင်မှာရှိတဲ့လဲစင်စံပြကျေးရွာနဲ့တက်ကယ်ချင်းကျေးရွာတွေမှာလည်းမနေ့ January 28ရက်နေ့ကစစ်ကောင်စီတပ်တွေကဝင်ရောက်ပြီးတော့ရှာဖွေရှင်းလင်းတဲ့အတွက်ရွာလုံးကျွတ်နီးပါးဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။တကယ်ချင်းရွာအရှိတ်မှာရှိတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့နဲ့အပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့တယ်လို့ဒေသခံရွာသားတဦးကပြောပါတယ်
။တို့မနေ့တုန်းကအရင်တစ်ခါဝင်တဲ့လမ်းကျောရဲ့မလမ်းမကမ်းတနေရာနေပြီးတော့အဲဒီလက်ထင်မြောက်ကြမှာပေါ့နော်။အဲဒီကနေပြီးတော့ပြန်ဝင်လာတယ်ဝင်လာပြီးတဲ့ခါတော့တကယ်ချင်းအရှိတ်ကိုသူဖြတ်သွားတယ်ဗျာ။လက်ထင်ကိုမဝင်သေးပဲနဲ့လေ။တကယ်ချင်းအရှိတ်မှာအဲ့မှာ PDF စကန်လေးတစ်ခုဝင်ဆီပြီးတော့မီးတွေရှို့သွားတယ်ဗျာ။ 你就看的你啊，到肋骨老路边的，关键这里要修多的，对吧？修多比的靠到的，哎嘛，都看比到哎，穿了的看嘛，把的那个嘛，满场大大的骨头，还有就楼上面的都，哎嘛，满眼怪多的看，都别多了的，哎，你别的靠到的，大概钱那个，比的还要多加多的。阿弟呢，都来慢慢一看你的搞到，就那说老马，像那银行、银行那边的，现金的要搞的哟，中年比较稳那的，稳那边的搞到的，来点原来嘛，那抽烟的我都偏低多的，那抽烟的我都哎，烟银行的都三里八里的，一话一路班对面都比较三里干多了些的。
阿边人别看木里将比都搞过一只破文都，但松开也比着，铁打看几元大的抽过来，盘子靠上多的路标完的。
你这嘛判断的路啊嘞，就那路地价都没地啊，阿龙猫，小家里要买了，零幺老的判断的路这边，就那路原来当嘛对，路么总得有点卡差别了不呢？原是原来的路，你在啊的乡下等下了不？原来这嘛的路啊都没细路，走啊了，过年的不便宜，垃圾的路啊挤的，的古的那些木头的啊的来便宜的不呢？咱们路啊都公说没修边，都走原来原来两年嘛都困难，就那小区啊当嘛，小区里的，这两栋房子看路条么都要偏。
မုံရခရိုင်နဲ့ကလေစင်စံပြခြေရွာကိုဇန်နဝါရီလ29ရက်နေ့ညနေပိုင်းတုန်းကလေစစ်ကောင်စီတပ်တွေဝင်ရောက်ပြီးတော့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ဝင်လူငယ်တချို့ကိုပြစ်ခတ်ခဲ့လို့၄ဦးသေဆုံးခဲ့ပါတယ်။အဲ့ဒီဘက်မှာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တို့ကြားအပြန်အလှန်ပြစ်ခတ်မှုတွေကမကြာခဏဖြစ်နေတာကြောင့်ရွာသူရွာသားတွေဟာဘေးလွတ်ရာကိုမကြာခဏဆိုသလိုထွက်ပ
မဆမပြပြခဲ့တာပါအခုတော့ဆေယနာရှင်တိုက်ဖြတ်ရေးတပိတ်အင်အားစုတွေအခက်အခဲစင်ခေါ်မှုတွေကြားကဆက်လုရှာနေကြတဲ့အကြောင်းမှာမြန်မာနိုင်ငံမှာလက်ရှိအခြေအနေအရ Federal Democracy ပေါ်ပေါက်လာဖို့နှစ်ချီကြာနေတယ်လို့ဆေယနာရှင်အဆုံးသက်ရေးစ조사နေကြတဲ့တပိတ်ကော်မတီကပြောလိုက်ပါတယ်ဆေယနာသိမ်းမှုနောက်ပိုင်းပေါ်ပေါက်လာတဲ့ဒေသအသီးသီးကအဖွဲ့အစည်းတွေအနေနဲ့စင်ခေါ်မှုတွေအခက်အခဲတွေကြားကပဲဆက်ပြီးစူးစီးထားနိုင်တဲ့အတွက်ရေရှည်ဆက်ပြီး조사သွားမယ်လို့မနေ့ဇန်နဝါရီ29ရက်နေ့ကကျင်းပတဲ့အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ NUCC ရဲ့ပြည်သူ့ညီလာခံမှာပြောကြားခဲ့တာပါရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုတော့ကိုငင်းချန်းကပြောပြပေးပါဦးခင်ဗျာ
အဖွဲ့အစည်းပေါင်းစုံပါဝင်တဲ့အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ NUCC ရဲ့ပထမအကြိမ်ပြည်သူ့ညီလာခံမှာ Federal Democracy အရေးဆွေးနွေးကြတဲ့အခါမတူညီတဲ့သဘောထားတွေမြင်ရတယ်လို့လူမျိုးပေါင်းစုံအထွေထွေသပိတ်ကော်မတီ GSCN ကပြောပါတယ် GSCN ကတိုင်းသားလူမျိုးပေါင်းစုံစုစည်းထားတဲ့အဖွဲ့ဖြစ်ပါတယ်ဆေးအာနာရှင်စနစ်လက်အောက်ကလွတ်မြောက်ဖို့နဲ့တူညီတဲ့သဘောထားအမြင်တွေရနိုင်ဖို့အချိန်ကာလတစ်ခုပေးရမယ်ဆိုတာနားလည်ထားတယ်လို့လူမျိုးပေါင်းစုံအထွေထွေသပိတ်ကော်မတီရဲ့အကြံပေးအဖွဲ့ဝင်တဦးဖြစ်တဲ့စောမြလင်းက VOA ကိုပြောပါတယ
်ဒီ၃နှစ်ကနေ၅နှစ်ကျွန်တော်တို့ဟိုခတ်မှန်းတာပေါ့နော်ဆိုတော့ဟိုဘာကြောင့်လဲဆိုတော့တော်လန်ရေးဆိုတဲ့ဟာမျိုးကကိုရီကမမြန်ပြီးစီစီနေနဲ့မပြီးနိုင်ဘူးတော်လန်ရေးလို့ပြောတဲ့ခါမှာအမြင်မတူတဲ့အာကိစ္စတွေကိုကျွန်တော်တို့ကဒီပြည်သူညီလာခံမကျင်းပခင်ထိကိုအဲတွန်းတွန်းတတိုင်းနဲ့အထက်ထဲမှာတော်တော်ကိုဆွေးနွေးခဲ့ရတယ်ပေါ့ဆိုတော့ဒါကကျွန်တော်တို့ဒီလူမျိုးပေါင်းစုံမှာပါဝင်ကြတဲ့သူတွေရဲ့ပကတိတွင်းထဲမှာစကွဲဝိုင်းပေါ်မှာဒီဥဆောင်တဲ့ခေါင်းဆောင်တွေအဲ NLD ရဲ့ခေါင်းဆောင်တွေ CRP ရဲ့ခေါင်းဆောင်တွေနဲ့ဆွေးနွေးတဲ့အခါမှာကျွန်တော်တို့ကဆွေးနွေးလာလေလေကျွန်တော်တို့တော်လိုင်းရမပြီးတော့မပြီးနိုင်ဘူးဆိုတော့ပိုသိသွားတယ်အဲ့တော့ဟိုပထမဒေါ်လာရေးဒီဒီကနေ့ဒီဒုတိယလုံကနေပြီးတော့မှမမြင်ကျင်တော့တဲ့ကိစ္စကိုကျွန်တော်တို့ဘယ်လိုမျိုးကျွန်တော်တို့ကပြတ်သွားအောင်ဒေါ်လာမလဲပေါ့ဆိုတော့ဒုတိယဒေါ်လာရေးကကြတော့ကျွန်တော်တို့လိုလားတဲ့ကျွန်တော်တို့ဒီဒန်းတူညီမျှရေးကိုပိုင်ပြထန်းခွင့်ဖက်ဒရယ်ပြည်ထောင်စုဆိုတာဘာလဲပေါ့ဆိုတဲ့ဟာမျိုးကိုကျွန်တော်တို့သွားကျင်တဲ့ဒေါ်လာရေးပဲ
မြန်မာနိုင်ငံမှာတပါတီအာဏာရှင်စနစ်ဆက်အာဏာရှင်စနစ်ကိုတိုင်းဒေသလူနည်းစုတွေကဒေါ်လာနေခဲ့တာအနည်း80ကျော်နေပြီဆိုတာကိုသူကထောက်ပြပါတယ်အများလိုလားတဲ့မူတွေလက်တွေ့ပေါ်လာဖို့စူးစမ်းသွားမှာဖြစ်တယ်လို့လည်းပြောပါတယ်။
ခွဲခြားဆက်ဆံမှုမရှိတဲ့ပတ်ဝန်းကျင်အသစ်တို့တွေတိစောက်ကြရအောင်ဆိုတဲ့ဟာတွေကျွန်တော်တို့ဂျားထဲမှာအဲ့ဒီကတိကဝတ်ကခိုင်ခိုင်လုံလုံရှိတယ်။ဆိုတော့အဲ့ဒီဟာကိုကျွန်တော်တို့ကဒီလာမဲ့ဒီနောက်ပိုင်းကာလမှာဒီတိုင်းပြည်မှာရှိတင်ရှိဆိုင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေမူဝါဒတွေကဘာတွေပို့ပြီးတော့မှရှိတင်လဲဆိုတဲ့ဟာမျိုးကိုကျွန်တော်တို့ဒီ GSCN အနေနဲ့ကတော့ဆက်ပြီးတော့မှအဲဒါကိုစူးစမ်းပြီးတော့မှတော်လှန်ဖို့အတွက်ကိုပြင်ထားတယ်ပေါ့နော
်ပြည်သူညီလာခံကတဆင့် NUCC ရဲ့ဦးဆောင်မှုနဲ့ပြည်သူ့လွှတ်တော်ကိုစားပြုကော်မတီ CRPH အမျိုးသားညီညွတ်ရေးအစိုးရ NUG ဒေါ်လာရေးအင်အားစုတွေစုပေါင်းခေါင်းဆောင်မှုနဲ့အောင်မြင်တဲ့အထိဆက်လျှောက်ဖို့ကအဓိကဖြစ်တယ်လို့ GSCN ရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်။နိုင်ငံအနှံ့မှာတီးခြားရက်တီလှုပ်ရှားနေကြတဲ့ဒပိတ်ကော်မတီတွေအနေနဲ့လည်း Federal Democracy ပြည်ထောင်စုပေါ်ပေါက်ရေးဆိုတဲ့တူညီတဲ့ဆန္ဒတွေနဲ့လုံနေကြတာလို့မုံရွာဒပိတ်ကော်မတီရဲ့ပြောခွင့်ရကိုအောင်သူဖြိုးကပြောပါတယ်။
ကျွန်တော်ဒီ debate committee တီးတီးမှလည်းတီးကြတဲ့မူတွေထုတ်ပြန်ထားရှိရပါတော့။ဥမာကျွန်တော်တို့ပါဝင်တဲ့မုံရွာ debate ဟို committee ဆိုရင်ကျွန်တော်တို့ကဒီစစ်အာဏာရှင်စနစ်လုံးဝချုပ်ငြိမ်ရဲ့ကျွန်တော်ဒီ federal democracy ပြည်အောင်စုကပေါ်ပေါက်ရေးပေါ့နော်။အဲ8 8ပေါ်တွေမှာကျွန်တော်ကယက်တီထားဆိုအဲ့ဒီဟာမဖြစ်မချင်းကျွန်တော်တို့ဒီ debate committee တွေနဲ့ဒီလူလူလှုပ်ရှားမှုတွေကိုပုံစံမျိုးစုံနဲ့ကျွန်တော်တို့ကတော့တွားဖို့ရှိရပါတော့။အဲ့အတွက်လည်းကျွန်တော်တို့တဆင်ချင်းလိုက်ပေါ့နော်ကျွန်တော်တို့အချင်းချင်းကြားထဲမှာကျွန်တော်တို့ပြင်ဆင်နေတာတွေတော့ရှိပါတယ်ဗျဟုတ်ကဲ့
မြန်မာနိုင်ငံမှာဆေးအာဏာသိမ်းမှုကိုစန့်ကျင်ဆန္ဒပြမှုတွေဟာအခုဆိုရင်တစ်နှစ်နီးပါးရှိသွားပါပြီဆန္ဒပြမှုတွေနဲ့အတူဖမ်းဆီးနှိမ်နှင်းမှုတွေလည်းရှိနေပါတယ်နိုင်ငံတော်အကြီးညိုပြက်စီမှုဥပဒေမတရားအသိဥပဒေအကြမ်းဖက်ဥပဒေတွေနဲ့ထောင်ဒဏ်နှိမ့်ရှေကြခံရသူအများအပြားရှိနေပြီးတချို့ကလည်းလာပေါင်းများစွာတရားရင်ဆိုင်နေရဆဲဖြစ်ပါတယ်ခင်ဗျာ
ကိုညဉ့်ပြပြခဲ့တာပါဆက်ပြီးတော့ရှမ်းပြည်နယ်ကုတ်ခိုင်မြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ကိုကန်တပ်တွေတိုက်ပွဲဖြစ်နေတဲ့အကြောင်းမှာရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အနောက်ဘက်မှာစစ်ကောင်စီတပ်နဲ့ကိုကန်တိုင်းဒါလက်နက်ကိုင် MNDAA အဖွဲ့တွေဒီနေ့ဇန်နဝါရီလ28ရက်တောက်ကြနေမှာတိုက်ပွဲတွေဖြစ်ခဲ့ပါတယ်။မနေ့ကတိုက်ပွဲတွေစဖြစ်နေခဲ့တာဖြစ်ပြီးကုတ်ခိုင်မြို့ဘက်ကစစ်တပ်ကနေဒီနေ့လက်နက်ကြီးတွေနဲ့လှမ်းပစ်တယ်လို့ဒေသခံတွေကဆိုပါတယ်။တိုက်ပွဲတွေကြောင့်ဘေးလွယာတိမ်းရှောင်နေကြတဲ့သူတွေလည်းရှိနေပါတယ်။ရှမ်းပြည်မြောက်ပိုင်းကစစ်တပ်နဲ့ကိုကန့်အဖွဲ့အခုတိုက်ပွဲတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုအောင်မြတ်သူပြောပြပေးပါဦးခင်ဗျာ
ရှမ်းပြည်နယ်ကိုကန့်မြို့နယ်နောက်ဘက်ခြမ်းပန်းစေးနယ်ကုန်းဆောက်ရွာနီးမှာစစ်ကောင်စီတပ်နဲ့ MNDA ကိုကန့်တပ်တွေအကြားတိုက်ပွဲဖြစ်နေတာဒီကနေ့တောက်ကြနေ့မှာနှစ်ရက်ဆက်တိုက်ရှိနေပါပြီဇန်နဝါရီလ29ရက်ကျသပရီလနဲ့28ရက်နေ့ဒီကနေ့တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုမြို့ကန့်တပ်ဦးကအခုလိုပြောပါတယ်
မင်းရလည်းဖြစ်တယ်ဒီလည်းဖြစ်တယ်ဒီဖြစ်တာဟွာတော့ဖြစ်တာကိုနှစ်နာရီတော့ဆိုစဖြစ်ပြီကုန်းစားကုန်းစားပဲမှာဒီနေ့တော့စစ်ကြောင်ကြီးသွားပြီးတော့ခေါ်တော့ရတဲ့အနေသားရှိအေးဒီ14အိမ်နံပါတ်အဲ့ဒါမိသားစုတွေပေါ်ကလေးလူက20ဝန်းကျင်လောက်ပဲရှိတယ်မင်းရလည်းအဲ့ဘက်ပဲနှစ်နာရီတော့ကပဲစဖြစ်တာ
စစ်တပ်နဲ့ကိုကွန်တက်တွေတိုက်ပွဲဖြစ်ပွားနေချိန်မှာကိုကင်မျိုးအခြေဆိုင်စစ်ကောင်စီတပ်ဗျူဟာကုန်းကနေကုန်းဆောက်ရွာဘက်ကိုလက်နက်ကြီးနဲ့လှမ်းပစ်တယ်လို့နောက်ထပ်ဒေသခံတူကလည်းပြောပြပါတယ်
ဖြစ်တော့မနေ့ကနေစအောင်တော့ဖြစ်တော့တော့ရှိနေတယ်ဒီနေ့လည်းဖြစ်တယ်မနေ့ကဒီနေ့ဖြစ်နေတယ်ကျွန်တော်ဒီပြည်ပါတော့တိကျတင်ရမှာရှိတယ
်ကျော်တဲ့ brine တိုက်ပွဲဟာကုန်းဆောက်ရအဝင်မှာဖြစ်ခဲ့ပြီးဒီကနေ့တိုက်ပွဲကတော့ရွာအတွင်းမှာဖြစ်ပွားခဲ့တယ်လို့တိုက်ပွဲဖြစ်ပွားရာကြေးရွာအနီးကဒေသခံတယောက်ကပြောပါတယ်ကုန်းဆောက်ရထဲမှာဒီကနေ့နေ့ကင်တနိုင်ကျော်ကနေ3နိုင်ခွဲလောက်ထိတိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပါတယ်တိုက်ပွဲတွေအတွင်းရွာသားတွေထိခိုက်မှုမရှိခဲ့ပေမဲ့ကုန်းဆောက်ရကတက်ကြီးရွယ်ဦးတချို့ကတော့ဘေးလွတ်အောင်ကိုကင်မျိုးကိုပို့ထားတယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲဖြစ်ပွားပြီးတဲ့နောက် MNDA ကိုကွန်တပ်ဖွဲ့တွေရွာအတွင်းကဆုတ်ခွာသွားတဲ့အတွက်လက်ရှိမှာစစ်ကောင်စီတပ်တွေကနေရာယူထားပါတယ်။တိုက်ပွဲဖြစ်ပွားတဲ့ကုန်းဆောက်ရွာဟာကိုကန့်မြို့အနောက်ဘက်3မိုင်ကျော်အကွာမှာတည်ရှိပြီးတော့အင်ဂျီ15အိမ်လူဦးရေ50ဝန်းကျင်လောက်နေထိုင်တဲ့ရွာတွေရောဖြစ်ပါတယ်။စစ်တပ်နဲ့ MNDA ကိုကွန်တပ်တွေအကြားမှာ2021ခုနှစ်နှစ်လယ်ပိုင်းကစပြီးတော့တိုက်ပွဲတွေပြန်လည်ဖြစ်ပွားနေတာဖြစ်ပါတယ်။ဒီအပိုင်းအတွင်းမုံကိုပေါင်းဆိုင်ဒေသဘက်မှာလည်းတိုက်ပွဲတွေပြင်းထန်နေဆဲဖြစ်ပါတယ်ခင်ဗျာ။
ကောင်မြတ်သူပြပြခဲ့တာပါအခုဆက်ပြီးတော့ရှမ်းပြည်နယ် NLD ဝန်ကြီးချုပ်နဲ့စီမံဘဏ္ဍာဝန်ကြီးတို့ထောင်ဒဏ်2ရှစ်ချမှတ်ခံရတဲ့အကြောင်းပြောပြပေးပါမယ် NLD အစိုးရလက်ထက်ရှမ်းပြည်နယ်ဝန်ကြီးချုပ်ဒေါက်တာလင်းထွန်းနဲ့ပြည်နယ်စီမံဘဏ္ဍာဝန်ကြီးတို့ကိုအာဂတိလိုက်စားမှုတွေနဲ့ထောင်ဒဏ်16ရက်ချမှတ်လိုက်ပါတယ်အာဂတိလိုက်စားမှု၄မှုစီအတွက်တမှုကိုထောင်ဒဏ်6ရက်ချလိုက်တာပါစီမံဘဏ္ဍာဝန်ကြီးဦးစိုးညွင့်လွင်ပေါ်နိုင်ငံတော်ပုံကံမှုပုံမှန်တွေပါဝင်တခြားပုံမှန်တွေအတွက်အစောပိုင်းတက်ကထောင်ဒဏ်38ရက်ချထားပြီးတာပါဒီနေ့မှာတော့အာဂတိလိုက်စားမှုအတွက်တောင်ကြီးအချင်းထောင်တဲကအထူးတရားဝန်ကနေပြစ်ဒဏ်ချလိုက်တာလို့ရှင်းနေကပြောပါတယ်ရန်ကုန်ကလာတဲ့သတင်းအပြည့်စုံကိုမက်ခင်ပြည်ထွေပြောပြပါအောင်ခင်ဗျာ
အနေဒီအစိုးရလက်ထက်ကရှမ်းပြည်နယ်ဝန်ကြီးချုပ်ဒေါက်တာလင်းထွန်းနဲ့ပြည်နယ်စီမံဘဏ္ဍာဝန်ကြီးဦးစိုးညွတ်လွင်တို့ကိုအာဂတိလိုက်စားမှုတိုက်ဖက်ရေးပုံမှန်55နဲ့တောင်ကြီးအချင်းထောင်တွင်အထူးတရားရုံးကနေဒီကနေ့ဇန်နဝါရီလ28ရက်နေ့မှာထောင်ဒဏ်16နှစ်စီပြစ်ဒဏ်ချလိုက်ပါတယ်။အီလီကန်ရှိတဲ့နေရာကိုနိုင်ငံသားဝင်ခွင့်အတွက်ကန်ထရိုက်ပေးထားတဲ့ကုမ္ပဏီကကောက်ခံငွေကွာဟတာကိုအရေးယူဖို့ကြံကြတာနဲ့ ပြည်내စီမံကိန်းတွေချမှတ်ဆောင်ရွက်တဲ့နေရာမှာနိုင်ငံဘဏ္ဍာငွေစုံချုံနေဆိုတဲ့ဆွဆွဲချက်တွေနဲ့သူတို့အပေါ်အာဂိလိုက်စားမှုအမှုလေးမှုစီနဲ့တရားစွဲခဲ့တာဖြစ်ပြီးတမှုစီအတွက်ထောင်နဲ့လေးနေစီချလိုက်တာလို့သူတို့ရဲ့ရှင်းနေက VOA ကိုအတည်ပြုပြောပါရယ်
။ဟုတ်ကဲ့ဒီနေ့အမိန့်ချပါရယ်။အာဂိပုံမှန်55နဲ့ပါ။အာဂိပုံမှန်55ကို၄နေချပါရယ်။တမှုကို၄နေပေါ့။တမှုကို၄နေဆိုတော့သူတို့က၄မှုရှိတယ်ရှင်။ဒီရှင်းပြပါလေ။ဒီဒေါက်တာလင်းထွတ်ကလည်း၄မှုရှိတယ်။အဲစီမံဘဏ္ဍာဝန်ကြီးဦးစိုးညွန့်လည်းလည်းမှုရှိတယ်အဲအဲ့တော့တမှုလေးနှစ်ဆိုတော့လေးမှုဆိုတော့16နှစ်ဖြစ်တာပေါ့ရှင်ဒေါက်တာလင်းတို့မှအမှုရှိတော့ပါဘူးအဲ့ဒီဒီအဂတိလေးမှုပဲငွေရရှိလာပါစီမံဘဏ္ဍာဝန်ကြီးဦးစိုးလွင်ကတော့ခုနှစ်မှုရှိရတဲ့မှာ3မှုကဒီဇင်ဘာ30ရက်နေ့ကချပြီးပါပြီ
ရှမ်းပြည်နယ်ဝန်ကြီးချုပ်ဒေါက်တာလင်းထွန်းနဲ့ပြည်내စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဦးစိုးညွန့်လင်းတို့ကိုအာဂရိလိုက်စားမှုလေးမှုစီနဲ့ပြည်ထောင်ချမှတ်ခဲ့ပေမဲ့အမှုစစ်ဆေးခြင်းကဆွဆွဲချက်တွေအတိုင်းအာဂရိလိုက်စားရဲဆိုတာတတ်သိမပြနိုင်ခဲ့ဘူးလို့ရှင်းနေကပြောပါတယ
်။ဝီကြီးတွေကိုလက်ခံပြီးလက်ပြီးလက်ယူလုပ်တယ်ဆိုတာတော့မပေါ်ဘူး။လုပ်ငန်းတာဝန်ရတန်းထောင်ရမှာနည်းနည်းပေါ်ကျော်တယ်ဆိုတာမျိုးလောက်တော့သုံးသပ်မယ်။ဒီအမှုတွေကတော့ပြန်မရဲ။ဟုတ်ကဲ့မဟုတ်ကဲ့ဆိုတာတိုင်းနဲ့ပြည်နယ်အသီးသီးအဝန်ကြီးချုပ်ဒီပုံလုံးတော့အိုအရေးယူကားရပဲပေါ့အဲ့တော့ဒီအရေးယူရဲ့နေရာမှာတော့ဒီအာဂတိတက်ချက်ရေးကော်မရှင်ကတော့သူတို့စစ်ဆေးတွင်းရှိချက်တွေအရေးယူတာပေါ့အဲ့ဒီအပေါ်မှာတော့ကျမတို့ကသူတို့တွင်းရှိချက်မှန်နေမှားတယ်ကျမတို့ဘာမှမပြောလို့ဘူးအဲနောက်တစ်ခါဒီအမိန့်ချတဲ့တရားသူကြီးပေါ်မှာလည်းသူ့ရဲ့စီရင်ကြုံတရားအရာအဲ့ဒီအတွက်တော့ကျမတို့ကဘာမှမပြောလို့ဘူးတိုးတော့လည်းပေါ့နော်တရားစီရင်စနစ်တစ်ခုကောင်းဖို့ဆိုတာကကျမတို့နိုင်ငံပေါ်မှာမှူတည်ပါတယ်။ဆိုင်ရဲ့စီးပွားရေးအခြေအနေလူမှုရေးအခြေအနေလူခွင့်ရေးအခြေအနေအဲ့ဒါကြီးအလုံးပေါ်မှာမှူတည်ပါတယ်။အဲ့ဒါကြီးအလုံးကောင်းရင်တော့ကျမတို့တရားစီရင်ကောင်းမှာပါပါပဲ။ခုချိန်မှာတော့ကျမအနေနဲ့တော့သိုးတဲ့လို့လည်းမပြောသင့်ဘူး။အောင်ကျမတို့ကြိုးစားမှာပါပဲ
။ဒီနေ့စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဦးစိုးညွန့်လည်းဟာနိုင်ငံတော်ပုံကံမှုပုံမှားတွေဖြစ်တဲ့122ကကြီး122ခကွေစတဲ့ပုံမှား3ခုနဲ့2022ခုနှစ်ဒီဇင်ဘာလ30ရက်နေ့ကထောင်နဲ့34နှစ်ချခံရတဲ့အပြင်အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လုပ်မှုပုံမှန်905ခါဝင်းနဲ့လည်းတရားစွဲခံထားရတဲ့အမှုနှစ်ခုအတွက်ထောင်နဲ့4နှစ်ချခံခဲ့ရပါတယ်။အဲ့ဒီထောင်နဲ့38နှစ်အပြင်ဒီကနေ့နောက်ထပ်ထောင်နဲ့16နှစ်ချခံရတာပါ။အစိုးပိုင်းကချထားတဲ့ပြစ်ဒဏ်တွေအတွက်အယူခံတက်ဖို့ဆောင်ရွက်နေတယ်လို့ရှင်းနေကပြောပါတယ်။
အယူခံတက်ဖို့လုပ်နေပါလေဒီလဆောင်းကိုအယူခံတက်မှာပါအဲဒီတုံမှုကိုကတော့ဟိုသူတို့စိတ်တခွန်အာရုံလူတမ်းမှရေရောကောင်းပါလေ
စစ်တပ်အာဏာသိမ်းပြီးတဲ့နောက်စစ်ကောင်စီက NLD ဆိုရလက်ထက်ကတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေအပါအဝင်တပ်ဆိုင်ရာပြည်နယ်တိုင်းဝန်ကြီးတွေကိုအာဂတိအမှုအများပြည်သူတင်ငိအေးချမှုပြက်ပြားစေတဲ့အမှုစတဲ့အမှုတွေနဲ့တရားစွဲထောင်ချနေတာပါမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုကိုအာဂတိလိုက်စားမှု6မှုအတွက်ထောင်နှံ18နှစ်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုကိုအာဂရိလိုက်စားမှု3မှုအတွက်ထောင်နှံ9နှစ်စသဖြင့်အသီးသီးချမှတ်ချပါရရှင်
။မကင်စီတေပြောပြခဲ့တာပါ။တောက်ကြညာရဲ့သတင်းနဲ့သတင်းဆောင်ပါတွေကိုနတ်ဆင်ခဲ့ကြတာပါ။မကြာခင်မှာတော့ပတ်စင်ကန္တာတွေဖြစ်တဲ့အမျိုးသမီးကန္တာ၊သုဒ္ဓဆွန်လင်အမေရိကန်တခွင်းနဲ့သိပ္ပံနဲ့နှီးပညာကန္တာတွေကိုဆက်လက်ထုတ်လင်းပေးပါမယ်ခင်ဗျာ။
ဒီလိုအမေရိကန်တန်ကနေစဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေစဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ပြည်မြန်မာအီးမေးလ်လိပ်စာ bambi@viewnews.com ဒါမှမဟုတ်ရင်လည်းပြည်မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းလောကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင
်။ VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကို American ပြည်တော်စီ Washington DC မြို့တော်ကနေလိုင်းဒိုမီတာ1925 31တို့အပြင်လိုင်းလက်မီတာ190ကနေဇက်တိုက်တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။တောက်ကြညာတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေက သုဒ္ဓဆောင်လေအမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေမတိုင်ခင်အရင်ဆုံးမက်ခင်ဖြူထွေးပြောပြတဲ့အမျိုးသမီးကဏ္ဍကိုနားဆင်ဖို့ရှိပါတယ်ဒီကဏ္ဍမှာတော့ဘိက္ခုနီဘာသာသာသနာပြန်လည်ထွန်းကားရေးအပိုင်းနှစ်ကိုပြောပြထားပါတယ်ဗုဒ္ဓဖျားရှင်ရဲ့ညွှန်မှန်းချက်လမ်းစဉ်တွေကိုလက်ကင်ထားပြီးဘိက္ခုနီသာသနာထွန်းကားရေးကြိုးပမ်းတာမှာအဟံတားစင်ခေါ်မှုတွေရင်ဆိုင်နေရဇဲပဲလို့အမျိုးသမီးယဟန်ဘိက္ခုနီတွေကမိန့်ကြားကြပါတယ်ဘိက္ခုနီသာသနာထွန်းကားရေးဆောင်ရွက်နေသူတွေကြားအပိုင်းခွဲတင်ပြနေတာမှာပြီးခဲ့တဲ့သတင်းဘက်ကပထမပိုင်းကိုတင်ဆက်ပေးခဲ့ပါတယ်ဒီဘက်ဒုတိယပိုင်းမှာတော့အမျိုးသမီးယဟန်ဘိက္ခုနီတွေရင်ဆိုင်ရတဲ့အဓိကစင်ခေါ်မှုတွေစင်ခေါ်မှုတွေကြားကပဲဘိက္ခုနီသာသနာပြန်လည်ထွန်းကားရေးဘလို့ကြိုးပမ်းဆောင်ရွက်နေကြသလဲဆိုတာအပြင်ဘိက္ခုနီသာသနာနဲ့ပတ်သက်လို့ဘိက္ခုနီယဟန်တချို့ရဲ့မတူညီတဲ့တုံ့ပြန်မှုတွေနောက်သာမန်လူဝတ်တွေကရောဘိက္ခုနီတွေကိုဘယ်လိုသဘောထားကြသလဲဆိုတာတွေကိုဒီတစ်ပတ်မျိုးသမီးကဏ္ဍမှာမက်ခင်ဖြူတွေကပြောပြထားပါတယ်ခင်ဗျာ
ဗုဒ္ဓဘာသာထွန်းကားတဲ့နိုင်ငံတွေမှာအမျိုးသားတွေယဟန်ခံဖို့လွယ်ပေမဲ့အမျိုးသမီးတယောက်ယဟန်ခံဖို့ကတော့လွန်ခဲ့တဲ့အနှစ်20လောက်အထိမဖြစ်နိုင်ခဲ့ပါဘူး။ဒါပေမဲ့လက်ရှိမှာတော့ဘိက္ခုနီသာသနာကိုတရားဝင်အသိမဲ့ပြုလက်မခံသေးတဲ့ထိုင်းလိုနိုင်ငံမျိုးမှာတော့ဘိက္ခုနီယဟန်300နီးပါးရှိလာနေပါပြီ။ဘိက္ခုနီသာသနာနဲ့ပတ်သက်လို့ထိုင်းနိုင်ငံတွေကြားမှာဘယ်လိုနားလည်လက်ခံထားကြပါလဲ။ထိုင်းနိုင်ငံသာသနာအုပ်ဆောင်အဖွဲ့ဝင်ဆရာတော်တမ္မကိတ်တီမေဒီကအခုလိုမိန့်ပါတယ်။
การจะบวชเป็นภิกษุณีนั้นต้องให้ภิกษุณีบวชให้ก่อน
ภิกขุณียะหันขันโภภิกขุณีอไตวันก็แลกขันมายะบาระชื่อส่งหญ่นจาปยาตะไปไหนเนภิกขุณีเสียรอชื่อยาบาเมไอ้นี่โลไม่ชื่อเวภิกขุณียะหันขันโลไม่ยาบาวปยัตนาชื่อบาระดาจองอเมธมีตะโชกาปีปะโกตวาบียะหันขันลาเรโลပြောจาบาระดาใบเมเบมาขันจาดาแลตรุยะหันขันเนโซรากလူသိရှင်ကြပေါ်ပေါ်ထင်ထင်လောက်ကြတာမဟုတ်ပါဘူး။ဒါကြောင့်သူတို့ဘိက္ခုနီယဟန်ဝတ်တယ်ဆိုတာကိုဘလို့မှလက်မခံနိုင်ပါဘူး
။ဘိက္ခုနီယဟန်ဓမ္မန္တနာကတော့ထိုင်းသံဃာတွေကြားမှာဘိက္ခုနီသာသနာနဲ့ပတ်သက်လို့လွဲမှားကြောက်ရွံ့တာတွေရှိနေတယ်လို့ထောက်ပြပါဗျ
။ In the beginning when there were no fully ordained nuns
ဟိုးရင်အစဘိက္ခုနီဆိုတာမရှိသေးခင်မှာအမျိုးသားယဟန်တွေကပဲအမျိုးသမီးတွေကိုတင်ဝင်ပစင်းတက်ပြီးဖို့ဗုဒ္ဓကညွှန်ကြားခဲ့ပါတယ်။အဲ့ဒီအစင်လာဟာနောက်ပိုင်းမှလည်းမပြောင်းခဲ့ပါဘူး။ဒါပေမဲ့ထိုင်းတန်ဃာတွေကတော့အမျိုးသမီးတွေဘိက္ခုနီယဟန်ဝင်မယ်ဆိုရင်ဘိက္ခုနီအတိုင်းဝိုင်းကအရင်လက်ခံပြီးမှဘိက္ခုယဟန်တွေကတင်ဝင်ယဟန်ခံပေးရတယ်လို့လက်ခံထားကြပါတယ်။ဒါကမှားရင်းယုံကြည်နေတာပါ
။ဝါစီယန်၌ဝါကြီးသူကိုနေရာပေးရတဲ့ဗုဒ္ဓဘာသာဝင်တွေရဲ့အစင်လာရအထူးသဖြင့်ဘာသာရေးအဖွဲ့အစည်းတွေမှာအမျိုးသားတွေကိုအမျိုးသမီးတွေနဲ့တန်းတူလက်ခံဆက်ဆံဖို့ကအငင်းပွားစရာဖြစ်နေတော့မယ်လို့ဗုဒ္ဓဘာသာကိုအထူးပြုလေ့လာနေကြတဲ့ပညာရှင်တချို့ကပြောပါတယ်။အမျိုးသားတန်ခါအများစုကဘိက္ခုနီတွေကိုလက်မခံလို့ဒါတွေ့ရတယ်လို့ဟာဗတ်တက္ကသိုလ်ဘာသာရေးလေ့လာမှုဌာနကဗုဒ္ဓဘာသာအထူးပြုပါမောက်ခဂျဲနေဂျက်ဆူကပြောပါတယ
်။ Most of the monastic orders in the Buddhist world are kind of conservative.Not all of them
ဘုရားဘာသာဝင်တွေမှာတန်ခါအများစုကရှေးဥဆန်တဲ့သဘောမျိုးတွေ့ရပါတယ်။တန်ခါအားလုံးလို့ပြောတာတော့မဟုတ်ပါဘူး။ဒါကိုအခိုင်အမာနားလည်လက်ခံတဲ့အင်မတန်တော်တဲ့တန်ခါတော်တွေအများကြီးရှိပါတယ်။ဒါပေမဲ့သူတို့ကိုယ်တိုင်လည်းဒါကိုစပြီးတော့ပြောတာလောက်တာမတွေ့ရပါဘူး။ဘိက္ခုနီယဟန်မျိုးဆက်တစ်ပေါ်လာမှာကိုအလေးမထားကျင်ကြပါဘူး။
ဘိက္ခုနီသာသနာပြန်လည်ထွန်းကားလာဖို့အတွက်အမျိုးသမီးတွေကိုဘိက္ခုနီသာသနာပြုခွင့်အခွင့်အလမ်းတွေပြန်လည်တိဆောက်ပေးတာမျိုးတန်ဃာအများစုကစိတ်မဝင်စားကြဘူးလို့ပေါမောက်ခကျဆူကပြောပါတယ်။တက္ကရာကမတွေရဲ့စိတ်မှာလည်းအမျိုးသားယဟန်ဘိက္ခုတွေကအမျိုးသမီးဘိက္ခုနီတွေအထက်ပို့ပြီးတော့တော်တက်သူ၊ချန့်ခိုင်သူတွေဖြစ်တယ်လို့ယူဆလေရှိတာကိုတွေ့ရတဲ့အကြောင်းလေးလိလာသုံးသက်သူတွေကပြောပါတယ်။ Los Angeles မြို့ကဓမ္မဝိဟာရဗုဒ္ဓဘာသာဘုန်းကြီးကျောင်းကိုတည်ဆောင်ခဲ့သူကျောင်းနိုင်ဆရာတော်ဝေဘုံနာပြီးအနန္ဒကလည်းအခုလိုမိန်ပါတယ
် You know when we are living in America our Asian devotees Thai Sri Lankan
ဒီအမေရိကမှာဆရာတော်တို့တရင်သုံးတဲ့အခါဒီမှာရှိတဲ့အာရှနယ်ဘွားတွေအထူးသဖြင့်ထိုင်းနဲ့သီရိလင်္ကာလိုထေရဝါဒနိုင်ငံတွေကတခါတခါမတွေကကောင်းကောင်းဂရုစိုက်ကြတယ်စွန်းသင်္ကန်းနဲ့တခြားလူဝတ်တာတွေဖြည့်ဆည်းပေးကြပါတယ်ဒါပေမဲ့စိတ်မကောင်းစရာကဘိက္ခုနီတွေကိုတော့အဲ့ဒီလိုတပြေးညီလုံမပေးကြဘူး
our society not yet supporting the bhikkhuni, that is very sad thing. We have
ဆရာတို့လူမှုအတန်းဝိုင်းဟာဘိက္ခုနီတွေကိုအလေးထားကူညီထောက်ပံ့တာသိမရှိပါဘူးဒါကအင်မတန်စိတ်မကောင်းစရာဖြစ်ပါတယ်သူတို့ကိုကူညီပံ့ပိုးတာတွေစလုပ်ပေးဖို့လိုပါတယ်တကယ်တော့ဘိက္ခုနီတွေဟာဒီကနေ့ခေတ်ကဘာကြီးအတွက်အလွန်အရေးပါပါတယ
်ဆရာတော်ပြီးအနန္ဒဟာသူ့ရဲ့အကြောင်းမှာဘိက္ခုနီအပါး40လောက်ကိုတိမ်ဝင်ရဟန်းပြုပေးခဲ့တဲ့သူပါဒီဘိက္ခုနီအားလုံးဟာဘိက္ခုယဟန်တွေလိုမဟုတ်ပဲသူတို့ဘာသာရည်တည်ကြရပြီးတချို့ဘိက္ခုနီတွေဆိုရင်ကျောင်းသင်တန်းမရှိလို့တောဆန်အနည်းနေရာတွေမှာသတင်းသုံးကြတဲ့သူတွေတောင်ရှိတယ်လို့ဆရာတော်ကမိန့်ပါတယ
် It is not easy for them very far
သူတို့အတွက်မလွယ်ကူပါဘူးလူသူအလံဝေးတဲ့တောဆန်နေရာတွေမှာရေမီပြည့်ပြည့်စုံစုံမရှိပဲသတင်းသုံးကြရပါတယ်သာသနာ့ကိုမျက်နှာလွန်းလို့တရားကျင့်ကြံအားထုတ်ခြင်းကြလွန်းလို့သာသူတို့အခုလိုမျိုးခက်ခက်ခဲခဲရပ်တည်နေကြတာပ
ါဒီလိုခက်ခဲတွေရှိပေမဲ့သူရဟန်းတက်ပေးခဲ့တဲ့ဘိက္ခုနီအများစုကတော့ဘိက္ခုနီဘဝနဲ့တရားအားထုတ်နေကြဆဲဖြစ်ပြီးသာသနာပြန့်ပွားရေးအတွက်နိလန်းမျိုးစုံနဲ့ပါဝင်ဆောင်ရွက်နေကြတယ်လို့ဆရာတော်ကမိန့်ပါတယ
် Some of them are writing some of them
သူကတရားထိုင်တရားမှတ်နေပြန်ပြီးတော့သင်ကြားပေးကြတယ်တချို့ကကိုယ်တိုင်တရားကျင့်ကြံရင်လူမှုအတိုင်းဝိုင်းထဲမှာဖျားကြောင်းကံတွေမှာအများကျိုးဆောင်ရွက်တာစိတ်ပိုင်းဆိုင်ရာဆွေးနွေးအကြံပေးတာတွေလုပ်ကြပါတယ်ဒီလိုနည်းတွေနဲ့သာသနာအကျိုးတည်ပိုးနေကြပါတယ
်ဘိက္ခုနီတွေအတွက်အခက်အခဲစိန်ခေါ်မှုတွေရှိပေမဲ့ဒါတွေကိုကျော်လွှားနိုင်တဲ့အဖြေလည်းရှိပါတယ်လို့ကရုဏာဗုဒ္ဓဝိဟာရအကြောင်းကိုတည်ထောင်ခဲ့သူဘိက္ခုနီယဟန်တန်ထုပ်တိကာကလည်းမိန့်ပါတယ်ဘဝဆိုတာယုံကြည်မှုတစ်ခုပေါ်မှာအခြေခံထားတာဖြစ်ပြီးဒါကိုယုံကြည်ခြင်းနဲ့လက်ခံကျင့်သုံးမယ်ခိုင်မာတဲ့စိတ်ဓာတ်နဲ့ရှေ့ဆက်မယ်ဆိုရင်ပံ့ပိုးကူညီတဲ့သူတွေလည်းပေါ်လာပါတယ်လို့ဘိက္ခုနီတန်တုပ်တိကာကမိန့်ပါတယ
် Since becoming a bhikkhuni it's possible to
ဘိက္ခုနီယဟန်ဘဝခံယူလိုက်ခြင်းကစလို့တခြားအမျိုးသမီးတွေကိုလည်းသူတို့လည်းဒီလိုဘိက္ခုနီဘဝနဲ့တရားအားထုတ်နိုင်နေဆိုတာကိုသိမြင်သွားစီပါတယ်သူတို့အတွက်ဘိက္ခုနီယဟန်ဝေလို့ရတဲ့နေရာတွေလည်းပို့ပြီးတော့ထောက်ပံ့ပေးနိုင်ပါတယ
်လက်ရှိသူတရင်သုံးနေတဲ့ San Francisco Bay Area မှာဗုဒ္ဓတရားတော်ကိုစိတ်ဝင်စားတဲ့သူတွေဒါကိုပြန့်ပွားအောင်အမျိုးသမီးတွေစူးစမ်းစွမ်းဆောင်နေတဲ့ဆရာကိုစိတ်ဝင်စားကြတဲ့သူတွေအများပြားရှိလာတယ်လို့လည်းသူကမိန့်ပါတယ်ဒီလိုလူတွေကိုတရားဓမ္မရဲ့အနက်အဓိပ္ပာယ်တွေနားလည်သိရှိလာအောင်သူကရှင်းလင်းပြပေးပါတယ
် I think it is important to have female monastics have that
အမျိုးသမီးသံဃာတွေရှိဖို့အရေးကြီးတယ်လို့ထင်ပါတယ်အခုလိုမေးမြန်းနိုင်တဲ့ဘိက္ခုနီတွေရှိဖို့လိုပါတယ်ကျမကအမျိုးသားကြီးစိုးတဲ့ပတ်ဝန်းကျင်ကနေခဲ့ရသူပါဒီလိုပတ်ဝန်းကျင်မှာကြုံရတဲ့ပြဿနာတွေထပ်ပြီးတော့မကြုံချင်တော့ပါဘူ
းဘိက္ခုယဟန်တွေစီမှာချက်ဘိက္ခုနီယဟန်မတွေချက်မှာတရားဓမ္မမှတ်သားနာယူရတာကိုပို့ပြီးတော့တက်တောင့်တက်တာဖြစ်ကြတဲ့သူတွေထဲမှာအမျိုးသမီးတွေတည်းမဟုတ်ပဲအမျိုးသားတွေလည်းပါပါတယ်ဘုရားရဲ့တရားဓမ္မတွေကိုလမ်းညွန်ပြသပေးတဲ့ဘိက္ခုနီတွေရှိလာတာကဘုရားသာသနာပုံမှုပြန့်ပွားရေးနဲ့လူမှုအတိုင်းဝိုင်းနဲ့ကောင်းကျိုးဖြစ်စေတယ်လို့ယူဆသူတွေရှိတယ်လို့ကြားကိုလက်မခံတဲ့သူတွေလည်းရှိပါတယ်
။ခေါင်းနဲ့တတ်ပိုက်တယ်လေဘဝကံတိ
ဘိက္ခုနီတွေပိုများလာရင်ဗုဒ္ဓဘာသာကိုလူတွေပိုသိလာအောင်နေရာအနှံ့ပိုပြီးပြန့်နှံ့လာအောင်လုပ်နိုင်လိမ့်မယ်လို့ကိုတော်ကတော့လုံးဝမထင်ပါဘူး။ဘိက္ခုနီတွေလူတွေကြားပေါက်ရောက်ရင်ထိမ့်ချုပ်ရခတ်သွားပါလိမ့်မယ်။အကြီးအကျယ်မှားယွင်းပြီးလူတွေဝေဘာနာခံရပါလိမ့်မယ
်။ထိုင်းသာသနာအုပ်ဆောင်ဖွဲ့ဝင်ဒီဆရာတော်ကတော့ဘိက္ခုနီသာသနာပြန့်ပွားရေးတွန်းအားပေးလှုပ်ဆောင်တာတွေကိုလုံးဝလက်မခံပါဘူး။တရားစစ်တရားမှန်ရဖို့ဘိက္ခုနီဝတ်ဆရာမလိုဘူးလို့လည်းသူကမိန့်ပါတယ်။ဒါကိုမင်းကိုပြန်ထုတ်တဲ့သူကတော့ဘိက္ခုနီယဟန်ဓမ္မန္တတာပါ
။ Why is that the monks are telling us that
ဘိက္ခုနီယဟန်ဝင်တဲ့အခုလိုနေထိုင်တဲ့ပုံစံမျိုးဒီလိုဘဝမျိုးကိုမခံယူဖို့တန်ဃာတွေကဘာကြောင့်ပြောရတာလဲ။သူတို့ကိုယ်တိုင်တော့ယဟန်ဘဝခံယူသေးတာပဲ။အခုလိုပြောရင်သူတို့ရောဘာလို့ယဟန်ခံကြသေးလဲပြန်ပြီးမိကုန်းထုတ်เสียဖြစ်လာပါလေ
ဘလိုပဲဖြစ်ဖြစ်တချင်ကထွန်းကားရခဲ့တဲ့ဘိက္ခုနီသာသနာကိုအခုအချိန်မှာပြန်လဲပေါ်ထွန်းလာအောင်ကြိုးစားသူတွေဘိက္ခုနီယဟန်ဝတ်သူတွေကတော့လွန်ခဲ့တဲ့ဆယ်စုနှစ်နှစ်စုလောက်အတွင်းမှာတိတိတတ်တာပုံများလာပါတယ်ဘိက္ခုနီဘဝနဲ့သာသနာပြန့်ပွားရေးဆောင်ရွက်လာခဲ့တာအနည်းငယ်ဆယ်ကျော်လာပြီဖြစ်တဲ့အရှင်သတ္တလောကမဟာသီရိဆိုရင်လဲလက်ရှိမှာတခြားဘိက္ခုနီတွေကိုလမ်းညွန်ပြသပေးနိုင်တဲ့ဘိက္ခုနီယဟန်ဝတ်ချင်တဲ့အမျိုးသမီးတွေကိုတိမ်ဝင်ယဟန်ပြုပေးလို့ရတဲ့ဆရာတစ်ပါးဖြစ်နေပါပြီ။သူရဲ့သာသနာတည်တံ့အစမှာတော့ထေရဝါဒဘိက္ခုနီ10ပါးဝန်းကျင်လောက်သာတွေ့ခဲ့ရပြီးအဲဒီနောက်ပိုင်းတနည်းနည်းအတွင်းမှာဘိက္ခုနီအပါး900ကျော်အထိတိုးလာခဲ့တယ်လို့သူကမိန့်ပါတယ်။ အခုနောက်ဆုံး2020ခုနှစ်စင်းအရဆိုရင်တော့ကမ္ဘာမှာတရားဝါဒဘိက္ခုနီ9555ပါးအထိရှိလာပြီလို့အရှင်မဟာသီရိကမိန့်ပါတယ
် Here the first woman with Native American heritage
ဒီမြေဒီနေရာမှာအရှင်ဖျားတို့ရဲ့အရာညာဘောဓိကျောင်းသင်ကမ်းပါကိုပဲအမေရိကန်ဌာနေတိုင်းသူအမျိုးသမီးတယောက်ကို2010ခုနှစ်တုန်းကပထမဆုံးဌာနေတိုင်းသူဘိက္ခုနီအဖြစ်နဲ့တင်ဝင်ပေးခဲ့ပါတယ်ဒါကတကယ်ကိုထူးခြားတဲ့သမိုင်းမှတ်တမ်းတစ်ခုလို့ထင်ပါတယ
်လူငယ်ရဲ့နှစ်ပေါင်း2500တုန်းကဗုဒ္ဓမြတ်စွာဘုရားကအမျိုးသားနဲ့အမျိုးသမီးတန်းတူရဟန်းဝတ်ခွင့်ပြုခဲ့ပေမဲ့လက်ရှိမှာတော့ဒါကိုဆန့်ကျင်သူခွဲခြားဆက်ဆံသူတွေစိတ်မကောင်းပေါ်ရအများပြားရှိနေတယ်လို့ဗိက္ခုနီတွေကမိန့်ပါတယ်တကယ်တော့ပြောင်းလဲလာနေတဲ့ကဘာကြီးမှာအမျိုးသမီးတွေစွန့်ဆောင်နိုင်တဲ့အရာတွေအများကြီးရှိတယ်လို့သာသနာ့တာဝန်ကိုလည်းအမျိုးသားတွေနဲ့တန်းတူထမ်းရွက်နိုင်ပါတယ်လို့သူတို့ကမိန့်ဆိုကြပါတယ်ဒါကိုအများလက်ခံလာဖို့ဘလောက်အချိန်ယူကြိုးပမ်းကြရအောင်မလဲမသိနိုင်ပေမဲ့ဗိက္ခုနီတွေကတော့သူတို့ယုံကြည်ထားတဲ့ဗုဒ္ဓရဲ့နန်းစဉ်အတိုင်းသာသနာပြန့်ပွားရေးအတွက်စိန်ခေါ်မှုတွေကြားကပဲဆက်လက်ကြိုးပမ်းအားထုတ်နေကြတယ်ဆိုတာတင်ပြရင်းဒီသတင်းပေအမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြပါရှင်ကျမခင်ယူထွေးပါရှင်
အမျိုးသမီးတွေကိုယဟန်ပြုခွင့်ပေးတဲ့ဘိက္ခုနီသာသနာပြန်ထွန်းကားရေးရုပ်ကံကြိုးပမ်းနေကြတာတွေကိုမက္ခုဖြူထွေးတင်ဆက်တဲ့အမျိုးသမီးကဏ္ဍမှာပြောပြခဲ့တာပါအခုဆက်ပြီးတော့သုဒ္ဓဆောင်ရဲ့အမေရိကန်တခွင်ပတ်စင်ကဏ္ဍကိုနားဆင်ကြပါမယ်အခုတစ်ပတ်သုဒ္ဓဆောင်ရဲ့အမေရိကန်တခွင်အစီအစဉ်မှာအမေရိကန်ပြည်ထောင်စုအစိုးရကလွတ်လပ်စွာမဲပေးပိုင်ခွင့်ကိုကန့်သတ်လို့မရအောင်ဆောင်ရွက်ပေးဖို့လိုလားနေကြတာတွေနောက်ကိုဗစ်ကူးစက်မှုတချို့ဒေသတွေမှာကျဆင်းလာနေတာနောက်ကလေးကြောင့်မပို့နိုင်ခဲ့ကြတဲ့မိဘတွေရဲ့အခက်အခဲစတာတွေကိုကိုအောင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
မဲပေးခွင့်မကန့်သတ်ရေးနဲ့ပတ်သက်ပြီးတော့ဒီမိုကရက်စီဆိုတဲ့အောက်လွှတ်တော်ကပေးပို့လာတဲ့ဥပဒေမူကြမ်းကိုအတိပြုဖို့အတွက်အထက်လွှတ်တော်မှာပြီးခဲ့တဲ့သတင်းပတ်အတွင်းမဲခွဲရမှာရှုံးနိမ့်သွားပါတယ်အမေရိကန်ပြည်ထောင်စုအတွင်းရွေးကောက်ပွဲကျင်းပတာမှာပြည်ထောင်စုအစိုးရကနေကြီးကြပ်ဖို့ဒီမိုကရက်သမ္မတဂျိုးဘိုင်ဒန်ကအဆိုပြုနေတာဟာအထူးသဖြင့်လူနည်းစုအမေရိကန်တွေရဲ့မဲပေးခွင့်ကိုကန့်သတ်ဖို့ Republican ပြည်နယ်တချို့မှာဥပဒေပြဋ္ဌာန်းသတ်မှတ်လာတာကြောင့်ဒီအခွင့်အရေးကိုကာကွယ်ဖို့အခုလိုကြိုးစားခဲ့တာဟာပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဆိုရင်လူမဲအမျိုးသမီးတော်တော်များများမဲပေးခဲ့ကြပြီးတော့အခုလိုကန့်သတ်မှုတွေကိုဒီမိုကရက်အစိုးရအနေနဲ့ဖယ်ရှားဖို့လိုလားနေတာပါအမျိုးသမီးမဲဆန္ဒရှင်များအဖွဲ့ချုပ်အကြီးအကဲညွှန်ကြားရေးမှူးဆီလီနာစတီဝါ့က
One of the things that we know is that black women particularly showed up in the
election. ရွေးကောက်ပွဲမှာလူမဲအမျိုးသမီးတော်တော်များများမဲပေးခဲ့ကြတာကိုကြည့်ရင်အဲ့ဒီချိန်ကအခြေအနေတွေကိုပြောင်းလဲကျင်ကြတယ်ဆိုတာပေါ်လွင်နေပါလေ။ဒါကြောင့်အခုဆိုရအနေနဲ့သူတို့ကိုမဲပေးရွေးချယ်ခဲ့သူတွေလိုလားတဲ့လူလက်စွာမဲပေးခွင့်ဥပဒေကိုပြင်ဆင်တည်ပြနိုင်ဖို့အရေးကြီးပါလေ။
2020ပြည့်နှစ်သမ္မတရွေးကောက်ပွဲမှာသမ္မတသက်တမ်းတစ်ကြိမ်သာထမ်းဆောင်ရသေးတဲ့အရင်သမ္မတဒေါ်နယ်ထရမ့်ကိုလက်ရှိသမ္မတဘိုက်ဒန်ကအနိုင်ရခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကပ်ပြီးကာလအတွင်းလူတွေပြည့်နေတဲ့မဲယုံတွေမှာအစဉ်လာတိုင်းမဲသွားထည့်စရာမလိုပဲစားရိုက်ကနေမဲပေးနိုင်တာမဲပေးနိုင်တဲ့အချိန်တိုးမြင့်ခဲ့တာမဲပေးရတိုးပေးခဲ့တဲ့ပြည်နယ်တို့ချို့မှာဘိုက်ဒန်အနိုင်ရခဲ့တဲ့ဆိုရာကနေပြည်နယ်တို့ချို့မှာအခုလိုမဲပေးခွင့်ကိုကန့်သတ်လာတာဟာဒီမိုကရက်အထက်လွှတ်တော်အမတ်2ဦးကလည်းကန့်ကွက်မဲပေးတာကြောင့်52မဲ48မဲနဲ့မဲပေးခွင့်ဥပဒေကြမ်းအတိမပြုတ်နိုင်ခဲ့ပါဘူး။ဒါပေမဲ့လည်းအတိပြုတ်နိုင်မှုဆိုရင်မဲ60ရရှိဖို့လိုအပ်ပါတယ်။ပြည်သူ့ခွင့်ရေးလှုပ်ရှားမှုခေါင်းဆောင်တဦးဖြစ်တဲ့သင်းဟုတ်ဆရာအယ်ရှပ်တန်က
President needs to meet with civil rights leaders
မဲပေးခွင့်နဲ့ပတ်သက်ပြီးပြည်သူ့ခွင့်ရေးလှုပ်ရှားမှုခေါင်းဆောင်အနေနဲ့သမ္မတဘိုင်ဒန်တွေ့ဆုံပြီးသမ္မတရဲ့လုပ်ပိုင်ခွင့်အာဏာနဲ့ဘာတွေရှိဆက်ဆောင်ရွက်မလဲပြည်နယ်ကထုတ်ပြန်တဲ့ဥပဒေတွေနဲ့ပတ်သက်လို့တရားဥပဒေကြောင်းရရောတရားရေးဌာနကဘာတွေဆက်လုပ်နိုင်မလဲဆိုတာတွေကိုဆွေးနွေးဖို့လိုပါတယ
်အထက်လွှတ်တော် Republican တွေကတော့မဲပေးခွင့်ပြစ်စစ်ဖို့တညီတညွတ်ထဲဆန့်ကျင်ကန့်ကွက်နေကြပြီးအမေရိကန်ရဲ့ပြည်နယ်50မှာပြည်နယ်တစ်ခုချင်းစီကကိုယ်ပိုင်စည်းမျဉ်းတွေချမှတ်တဲ့လို့ပြောဆိုနေကြတာဟာ Florida Atlantic တက်သူကနိုင်ငံရေးသုံးသပ်သူ Kevin Wagner က
Whenever you make it harder for people to vote, less people.
အပြန်အလှန်ပြောနေကြတာထက်ဥပဒေချမ်းနဲ့ဘယ်အချက်တွေညှိနှိုင်းလို့မရဖြစ်နေလဲဆိုတာကိုကိုယ့်ဘာသာကိုယ်အပြေရှာတင်ပါတယ်။ဒီမိုကရက်တွေအနေနဲ့တယောက်နဲ့တယောက်အပြန်အလှန်ညှဉ်းခုံနေကြတာကိုနားထောင်နေတာထက်ဥပဒေချမ်းနဲ့ကအချက်တွေကိုပဲအာရုံစိုက်တင်ပါတယ်။
မဲပေးခွင့်အပြင်အထက်လွှတ်တော်မှဥပဒေအတည်ပြုနိုင်မှုအတွက်အထက်လွှတ်တော်အမတ်60ရဲ့မဲရမသာအတည်ပြုနိုင်တယ်ဆိုတဲ့ဥပဒေကိုပြင်ဆင်ဖို့ကြိုးစားရမှာလဲဒီမိုကရက်တွေမအောင်မြင်ခဲ့ပါဘူးလက်ရှိအထက်လွှတ်တော်မှဒီမိုကရက်အမတ်50ရီပဘလီကန်အမတ်50အညီအမျှရှိနေတာပါခင်ဗျာအမေရိကန်တဝမ်းအိုမီခရွန်ကိုဗစ်ပိုးအလင်းအမြန်ကူးစက်ပြီးနောက်ဂုခမာရောတချို့ဒေသတွေမှာဒီလိုကူးစက်မှုနှုန်းရော့ချလာတယ်လို့ရိုက်တာရဲ့စီးရင်ကိန်းနှန်းတွေအရသိရပါတယ်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းတုန်းကတော့ကိုဗစ်လူနာတွေနဲ့ဆေးရုံတွေမှာပြည့်စုံနေကြတာပါအမေရိကန်တဝမ်းကိုဗစ်ကူးစက်မှုဟာလွန်ခဲ့တဲ့9ရက်အတွင်းဆက်လက်ရာခိုင်နှုန်းကျဆင်းသွားတယ်လို့လေ့လာဆောင်ကြည့်သူတွေကပြောပါတယ်အဲဒီသတင်းပတ်မတိုင်မီ9ရက်ကထက်စာရင်နယူးယောက်နယူးဂျာစီပင်ဆယ်ဗေးနီးယားမေရီလန်ဝါရှင်တန်ဒီစီမှာအခုလောက်ကျဆင်းသွားတာပါကိုဗစ်ကူးစက်မှုနှုန်းကျဆင်းမှုဟာအမေရိကန်ရှေ့ဘက်ချမ်းမှလိုပဲအနောက်ဘက်ချမ်းမှလည်းကျဆင်းလာဖို့ကြွမ်းကျင်သူတွေကခန့်မှန်းထားပါတယ်ကိုလံဘီယာတက်ကသူကကူးစက်ရောဂါတားဆီးခြင်းဆိုင်ရာပမောက္ခဝါဖာအယ်ဆဒါက
I think we're beginning to see already peaking in the United States.
America မှာရေပြူဟာအဖြစ်ကတော့ကူးစက်မှုအမြင့်ဆုံးအထိရောက်ခဲ့တာကိုစတွေ့နေရပါပြီ။ဒါပေမဲ့တနိုင်ငံလုံးလားဆိုတော့မဟုတ်ပါဘူးလို့ပြောရမှာပါ။တချို့နေရာတွေမှာနောက်ကျ၊တချို့နေရာတွေမှာတော့ခက်ဆော့ဆော့အလက်ကျဖြစ်ပါလိမ့်မယ်
။ Rider ကပြည့်စုံထားတဲ့တနိုင်ငံလုံးကစည်ရင်ကိန်းနှန်းအရဇန်နဝါရီ20ရက်နေ့မှာစေယုံတက်သူ 35,300 နီးပါးရှိခဲ့ရာကနေခုခါမှာ 34,800 လောက်သာရှိပါတော့တယ်။ဒါပေမဲ့လည်းအမေရိကတလောကတချို့ဒေသတွေမှာတော့ကူးစက်မှုတွေများနေသေးပါ။အခုလိုကူးစက်မှုတွေကြောင့်ကာကွယ်ဆေးထိုးကြဖို့နှာခေါင်းစည်းတက်ဖို့ခက်ခွာဝါနေကြဖို့လည်းပညာရှင်တွေကသတိပေးထားတာပါ။ Connecticut ပြည်နယ် Hartford မြို့ကပြင်းထန်လူနာကုသဆောင်ဆရာဝန် James Samuel Pope က
Even now how many unvaccinated
ကာကွယ်ဆေးထိုးမထားသူတွေအများကြီးရှိသလိုအခုထက်တိလည်းနောက်ထပ်ရောက်လာနေတာကြောင့်အံ့ဩရပါတယ်။အားလုံးတယောက်မကျန်ကာကွယ်ဆေးထိုးမထားပါဘူး
။ Omicron COVID ကြောင့်သေဆုံးသူဦးရေလည်းမြင့်တက်လာနေသေးပါ။ Writer ရဲ့အချက်အလက်တွေအရဇန်နဝါရီလ23ရက်နေ့ကဆိုရင်17လအတွင်းအမြင့်ဆုံးအထိရောက်ခဲ့ပြီးအဲ့ဒီမတိုင်ခင်သတင်းပတ်ကတဲ့စာရင်17ရာခိုင်နှုန်းပိုများလာခဲ့တာပါ။ COVID ကူးစက်မှုတွေများလာတာဆေးရုံတက်နှုန်းများလာပြီးသတင်းပတ်အကြံမှာအခုလိုသေဆုံးမှုနှုန်းများလာလေးရှိတာကိုတွေ့ရပါတယ်။Omicron ကြောင့်တရက်ကိုလူပေါင်း 2,200 လောက်သေဆုံးနေတာပါ။အစိုးရဘက်ကလည်းအနာဂတ်မှာဖြစ်လာနိုင်တဲ့အခုလိုအခြေအနေမျိုးအတွက်ကြိုတင်ပြင်ဆင်ဖို့အစရာကပြောပါတယ
်။ We need to strengthen our public health.
တကယ်ကိုအရေးကြီးတာကပြည်သူ့ကျန်းမာရေးဝန်ဆောင်မှုစနစ်ကိုပိုကောင်းအောင်ပြုပြင်ဖို့လိုပါတယ်။အဲ့ဒါမှဘလို့အခြေအနေမျိုးကိုမဆိုချက်ချင်းထိထိရောက်ရောက်ကင်တွယ်နိုင်မှာပါ
။သမ္မတဂျိုးဘိုင်ဒန်ဆိုရကတော့ COVID တားဆီးနေနေကာကွယ်ရမှာပိုထိရောက်တဲ့ N95 နှာခေါင်းဆီးနဲ့အိမ်မှာကိုရိုင်းကိုဗစ်ဆစ်လို့ရတဲ့ဗူးလေးတွေဝင်ခပေးနေပါတယ်။ဒါ့အပြင်စစ်ဆေးတပ်ကကျန်းမာရေးဝန်ထမ်း1000လောက်ကိုလိုအပ်တဲ့နေရာတွေကိုဆစ်လို့ပေးထားသလိုပြည်နယ်တွေအလိုက်ပြည်ရင်းကာကွယ်ရေးအရင်တပ်ဖွဲ့တွေကလည်းလိုအပ်တဲ့နေရာတွေမှာဝင်ရောက်ကူညီနေကြပါတယ်ခင်ဗျာ။ Omicron COVID တကြောပြန်ကူးစက်တာမှာကလေးများပြားလဲဆေးရုံတက်ကူတာနေရပါတယ်ဒီလိုအချိန်မှာအမေရိကန်တဝန်းကအကြောင်းကိုပြန်ဖွင့်ပြီးကလေးတွေကြောင်းပြန်သွားကြရမယ်အပေါ်မိဘတွေကစိုးရိမ်နေတာပါအမေရိကန်ကူးစက်ရောဂါထိကျွေးဌာန CDC ကအားလုံး COVID ကူးစက်ခံရနိုင်တယ်ဆိုတာပြောထားပေမဲ့ဒီအချိန်မှာတော့ကူးစက်မခံရအောင်အတက်နိုင်ဆုံးနေထိုင်သွားရမှာပဲလို့မိဘတို့ကပြောပါတယ်ကယ်လီဖိုးနီးယားပြည်နယ်ဘာဘန့်မြို့ကယယ်လနာဖီလာက
We did everything imaginable.
ကိုဘကကာကွယ်ဖို့အပြည့်အဝသတိထားလို့ပေမဲ့လည်းကျောင်းတော့သူတို့မှရန်ပုံကြီးမရှိဘူး။အများရမ်းမဖြစ်မနေစစ်ဆေးမှလည်းမဟုတ်ပေမဲ့ကလေးတွေကိုကျောင်းလွတ်ပါယောဂါမကူဘူးလို့လည်းအာမခံပါဘူးလို့ပြောပါတယ်။အာမခံချက်မပေးတာတော့နားလည်ပါတယ်။ဒါပေမဲ့ကိုဘဝင်းချင်ကအဲ့ဒီကျောင်းတွေမှာကိုဗစ်မဖြစ်မနေစစ်ကြပြီးဒီဘက်ကကျောင်းမှာမစစ်ဘူးဆိုတာကတော့မဖြစ်သင့်ပါဘူး။
ဝီလာနဲ့သူ့ရဲ့လက်တွဲပေါ်ဟာကျန်းမာရေးဝန်ထမ်းတွေဖြစ်ပြီး9နှစ်နဲ့10နှစ်အရွယ်သမီးနှစ်ယောက်ရှိပါတယ်။ကလေးနှစ်ယောက်လုံးလွန်ခဲ့တဲ့သတင်းပတ်3ပတ်လုံးကြောင်းမသွားသလိုအွန်လိုင်းကနေတင်ကြားတဲ့အစီအစဉ်လည်းမရှိတာကြောင့်စာမတင်နိုင်ကြပါဘူး။အခုလိုအခြေအနေတွေဟာအလုံးအတွက်မရေမရာဖြစ်နေတာကြောင့်ကျောင်းတွေမှာကိုဗစ်ကာဝေးရေးရမုံတွေလိုအပ်နေရင်လည်းမိဘတွေအနေနဲ့သက်ဆိုင်ရာမျိုးနဲ့အုပ်ချုပ်ရေးတာဝန်ရှိသူတွေစီဖုံးဆက်တောင်းဆိုနိုင်တာမျိုးလုပ်ဖို့ကျောင်းဘက်ကပြောဆိုတာမျိုးလည်းမရှိဘူးဖြစ်နေတာပါ။အခုလိုကိုဗစ်ကူးစက်မှုမြင့်မားနေခြင်းဘာဘန့်မျိုးကကျောင်းကိုစာတင်ဖို့မလွတ်တဲ့မိဘတွေကိုတန်းကျေးပေးဆောင်နိုင်ရတယ်ဆိုတာမျိုးကျောင်းကစာပေးဖို့ကြောင်းကလေးမိဘဝီလာကပြောရတယ်ခင်ဗျာ။
ိုအောင်ပြောပြခဲ့တဲ့သုဒ္ဓဆောင်လေအမေရိကန်တခွင်ကဏ္ဍကိုနาศင်ကြည့်ရှုခဲ့ကြရတာပါအခုတော့ဒေါက်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာအပတ်စဉ်ကဏ္ဍပါမြမအပါဝင်ကမ္ဘာတိုက်ကြီး၅တိုက်ကနိုင်ငံ52နိုင်ငံကိုလေရင်သေးသေးလေးနဲ့၅လအတွင်းပြန်သန်းခဲ့တဲ့ဇာရာရူသာဖို့ထာတူတဲ့ကဘာပတ်ပြန်သန်းသူအသက်ငယ်ဆုံးမင်းကလေးဖြစ်စံချိန်တင်ခဲ့ကြအောင်ဒေါက်ခင်မျိုးသက်ကပြောပြပေးပါပါခင်ဗျာ
ဒီကြပါတော့လင်းမြန်သေးသေးလေးနဲ့ကဘာတိုက်ကြီး၅ရိုက်ကို၅လအတွင်းကြော်ဖြတ်ပြန်သန်းခဲ့တဲ့အသက်ငယ်ဆုံးအမျိုးသမီးတူဖြစ်တဲ့စံချိန်တင်ခဲ့တဲ့ Britain Belgium နိုင်ငံသူလေး Sarah Rutherford ရဲ့ခေစဉ်အကြောင်းကိုပြောပြခဲ့ပါစေ။အသက်16နှစ်သာရှိသေးတဲ့ Sarah ဟာ Belgium နိုင်ငံ Cortrey မြို့မှာရှိတဲ့ Beverham လေဆိပ်ကနေ2020ခုဩဂုတ်လ18ရက်နေ့မှာတင်းငယ်ပေါ်ပါတဲ့ကမ္ဘာအမြန်ဆုံး Shark လင်းလေးနဲ့စတင်ထွက်ခွာခဲ့ပြီးမြန်မာအပါအဝင်နိုင်ငံပေါင်း52နိုင်ငံကိုကျော်ဖြတ်ခဲ့တဲ့သူ့ရဲ့မိုင်ပေါင်း3,200ခီးကနေ2022 January 20ရက်နေ့မှာပြန်ရောက်လာတာဖြစ်ပါတယ်
I was so happy and I'm still in this belief to be honest.
I'm not sure how to do it. 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 I'm not
sure how to do it. I'm not sure how to do it. I'm not sure how to do it. I'm not sure how to do it. I'm not sure how to do it. I'm not sure how to do it. I'm not sure how to do it. I'm not sure how to do it. I'm not sure how to do it. I'm not sure how to do it. I'm not sure how to do it. I'm not sure how to do it. I'm not sure how to do it. I'm not sure how to do it. I'm not တလလောက်နေခဲ့ရတာပါ။ဆောင်းမုံတိုင်းတိုက်နေတဲ့အတွက်တောင်အာရှအရှေ့လေပိုင်းနဲ့ဥရောပဘက်ပြန်မဲ့ခီးမတိုင်ခင်မှာလဲရုရှားအရှေ့ဘက်မှာအကြကြီးရန်နာခဲ့ရတာပါ။သူ့အတွက်အခက်အခဲဆုံးနဲ့ကြောက်စရာအကောင်းဆုံးအချိန်တွေကတော့စင်ကာပူမှာမိုးတန်မုံတိုင်းမိတဲ့အချိန်နဲ့ပစိဖိတ်သမုဒ္ဒရာကနေအရှေ့မြောက်ပိုင်းတစ်ခွင်ကိုဖြတ်ပြီးအနောက်ဘက်ကယူရယ်တောင်တန်းတွေအထိပါဝင်တဲ့ကျယ်ပြိုကျန်းတန်းနဲ့ဆိုင်ဘီးရီးယားကိုဖြတ်ရတဲ့အချိန်တွေပါတဲ့။
In Siberia, it was tough because thankfully nothing happened. But if something did happen and the edge was sore for any reason, then suddenly I would.
Siberia, ရောက်တဲ့အချိန်တော့တကယ်အခက်အခဲနဲ့ကြုံခဲ့တာပါ။ကံကောင်းလို့ဘာမှတော့မဖြစ်သွားပါဘူး။ဒါပေမဲ့အဲ့ဒီတော့ကဆက်ကဘာကြောင့်မှမသိပဲရပ်သွားခဲ့တာပါ။အနှုတ် 35 Celsius ရဲ့ဒီဂရီလောက်အေးတဲ့နေရာမှာလာခဲ့မဲ့သူမရောက်မချင်း3နာရီလောက်ဒီတိုင်းနေရတယ်ဒီလောက်အေးတဲ့နေရာမှာအချိန်အကြာကြီးရှင်သန်နိုင်တဲ့တက်ကယ်ပစ္စည်းကောင်းကောင်းလည်းပါမလာဘူး။ Now ရုရှားကနေတောင်ကိုရီးယားကိုပြန်တော့လဲအခက်ကြုံရသေးတယ်။ဘာကြောင့်လဲဆိုတော့မြောက်ကိုရီးယားကိုရှောင်ခွင်းသွားရမှာမို့အဝေးကြီးကွေ့သွားရမှာလေ။အဲ့ဒီမှာဖြစ်ချင်တော့ရာသီဥတုကပါဆိုးလာတယ်။ဒါကြောင့်မြောက်ကိုရီးယားဝင်ဟင်ကနေဖြတ်ပြောင်းမှုစဉ်းစားသေးတယ်။ကံကောင်းလို့ဖြတ်ပြောင်းမှုမလို့တော့ဘူး
။မြောက်ကိုရီးယားလေပိုင်နဲ့ထဲဖြတ်မယ်ဆိုရင်အန်ဒီယာကျုံရမှာကိုလည်းစိုးရင်ခဲ့ရတာပါ။
So normally nothing is sure that would happen but they have been testing missiles
with North Korea ဝင်ဟင်မှာကပုံမှန်ဆိုရင်ဘာမှတော့မဖြစ်တတ်ပါဘူးဒါပေမဲ့သူတို့ကဘာမှကြိုးမကျင်ညာပဲဒုံးကျည်တွေစမ်းလေးရှိတယ်တကယ်လို့လေရင်တည်တည်လေးသူတို့နိုင်ငံစီဦးတည်ပြီးခန့်နှိမ့်နှိမ့်လေးပြန်လာတာတွေ့ရင်တော့လာကြည့်ဖို့တယောက်ယောက်ကိုလှုပ်ပြီးကြီးခိုင်းတာမျိုးအများကြီးဖြစ်နိုင်တယ်တကယ်ဆိုရင်ကျမလည်းအဲ့ဒီပေါ်ဖြတ်မပြန်ချင်ပါဘူ
းကဘာကိုတပတ်ပတ်ဖို့အတွက်ကဘာအရှိနဲ့အနောက်ချမ်းကတမ်းမနေရနှစ်နေရစလုံးကိုရောက်ဖို့လိုအပ်တာမို့အရှိမရှိတဲ့အင်ဒိုနီးရှားကဂျန်ဒီနဲ့အနောက်မှာရှိတဲ့ကိုလံဘီယာကတူမာကိုကိုအရောက်သွားဖို့အတွက်သူတတ်မှတ်ခဲ့ပါတယ်။သူ့လေရင်နောက်ကလိုက်ပြီးကုညီမဲ့အဖော်လေရင်မရှိပါဘူး။ဒါပေမဲ့ဗြိတိန်လေတဲ့လေရင်မှူးဟောင်းတစ်ယောက်ဖြစ်တဲ့သူ့ဖခင်ကကမ္ဘာပတ်မဲ့တမီးအတွက်နိုင်ငံအတော်များများရဲ့လေချောင်းပိုင်နဲ့တွေ့တဲ့ပြန်တန်းခွင့်ရအောင်ခွင့်ပြုမိန့်တွေကိုကြိုတင်တောင်းခံပေးထားတာပါ။အဖော်မပါတယောက်တည်းပြန်တန်းတဲ့ဇာရာကသူခီးစင်မှာပါတဲ့နိုင်ငံတွေရဲ့လေချောင်းထိန်ချုပ်ရေးတာဝန်ရှိသူတွေနဲ့အဆက်အသွယ်လုပ်ဖို့ satellite telephone နဲ့ radio စကားပြောဆက်ကိုပါယူသွားပါတယ်။ဒီကဘာတစ်ပတ်ခီးတယောက်တည်းလင်းမောင်းတဲ့ကသူဟာတချင်းတွေကိုပဲအဖော်လုပ်သွားခဲ့တာပါ။
I had this huge playlist with about 40 hours worth of songs that I would just
ကျမစီမှာနိုင်ပေါင်း40လောက်ကြာဖွင့်လို့ရတဲ့တချင်းကိုတွေရှိတယ်။ဒါတွေကိုတစ်ခုပြီးတစ်ခုမထောင်တစ်ချိန်လုံးဖွင့်ရတယ်။ဘာလို့လဲဆိုတော့ဒီတချင်းကိုပဲထပ်တလဲလဲနားထောင်နေတကယ်ကြီးငွေလာလို့ပါ။
အသက်16နှစ်မှာလင်းမှုဖခင်နဲ့လင်းမောင်းလေ့ကျင့်ပြီး2020မှာလင်းမောင်းလိုင်စင်ရခဲ့တဲ့ဇာရာကအခုခီးစင်ကနေသူ့ကိုအားကျသူတွေပေါ်လာပြီးအမျိုးသမီးတွေသိပ္ပံနဲ့ဤပညာနဲ့လေချောင်းပညာရက်တွေမှာစိတ်ဝင်စားလာဖို့အတွက် မျောလင့်နေသူဖြစ်ပါတယ်
Growing up, I didn't see many other girls flying.And I always thought that was quite discouraging.
ဒီလာတဲ့အခါမင်းတို့ရမောင်းလာတိတ်မတွေ့ရပါဘူး။ဒါဟာစိတ်ပျက်စရာပဲလို့အမြဲတွေးမိတယ်။ဒါကြောင့်နောက်ဆိုရင်လေဆောင်ကဏ္ဍမှာမိန်းကလေးတွေပိုများလာစေခြင်းနဲ့လူတွေအနေနဲ့စိတ်ကူးပေါက်ရတခုခုကိုလှုပ်တင်တယ်လို့ကျမတွေးမိတယ်။တသက်မှာတစ်ခါပဲရှင်သန်ခွင့်ရမှာမို့ရလာတဲ့အခွင့်အလမ်းကိုလက်မလွတ်သင့်ဘူး။ဒါကြောင့်တက်နိုင်ရင်လှုပ်ချင်တာတွေကိုအများဆုံးလှုပ်ရမယ်လို့ထင်တယ်
။အကာတရင်မှုဖြစ်ချင်တဲ့ဇာရာဟာအမေရိကန်မှာဖြစ်ဖြစ်အင်္ဂလန်မှာဖြစ်ဖြစ်engineer တက်ကတူသွားတက်ချင်သူပါသူ့အတွက်ဂုံယူနေသူသူ့ဖခင်ကတော
့ she wanted to do something she's done it we told her and her brother since they were born they can do anything
သူကတခုလှုပ်ချင်ပါပြီဆိုရင်ပြီးအောင်လှုပ်တတ်တယ်ကျွန်တော်တို့ကသူရောသူ့မောင်ကိုပါမွေးကလေးကပြောထားတယ်သူတို့ဟာထူးခြားတဲ့လူတွေဖြစ်ပြီးအတိုင်းအဆမရှိအောင်ထူးခြားတယ်လို့သူကတော့အဲ့ဒီအတိုင်းကိုလှုပ်တော်လာပါပဲတကယ်ကိုထူးထူးခြားခြားတိတိခြားခြားလှုပ်တယ်နဲ့နဲ့နဲ့နဲ့လဲလုံနိုင်စွမ်းရှိတယ်။တိတ်ခက်ခဲတဲ့အချိန်တွေနဲ့ကြုံခဲ့တာပဲရှိတယ်။အရှုံးတွေရှိခဲ့ပေမဲ့အလိုက်တင်ဖြည့်ရှင်းရမယ်လမ်းကိုရှာပြီးကြုံလွားနိုင်တယ်လို့အပြုံးလဲမပြတ်ဘူး။တကယ်ကလေးမလေးပါဗျာ
။သူ့ဖခင်လိုပဲလင်းမှုတူးဖြစ်တဲ့သူ့မိခင်ကတော့သူ့ကိုအသေးဖွဲကလေးတွေအထိအလှတရားရှာကြည့်ပြီးစိတ်ချမ်းသာစေချင်သူဖြစ်ပါလေ
။ For her I think to discover more about life and
သူကအလှတရားနဲ့ပြောရှိမှုဆိုတာကိုသူစားနေတဲ့ဆန်ဒွစ်တားပြတ်ပေါင်းမှုထဲမှာပဲဖြစ်ဖြစ်သူ့ပေါင်းပေါ်မှာထိုင်နေတဲ့ကြောင်လေးမှာပဲဖြစ်ဖြစ်တခြားတစ်ခုမှာဖြစ်ဖြစ်ရှာပြီးတော့လူ့ဟာအကြောင်းပိုပြီးသိလာဖို့စူးစမ်းတယ်လို့ကျမယူဆမိပါတယ်ကျမတို့အားလုံးလည်းငငယ်တုန်းကဆိုရင်လေဇာရလိုပဲပေါ့ထူးထူးခြားခြားလေးတွေလှုပ်ခဲ့တယ်လို့အဲ့လိုလှုပ်တဲ့အခါတိုင်းမှာလေဘာမဟုတ်တာလေးတွေစီမှာအလှကိုစီရှိကြပါလားဆိုတာကိုသိခဲ့ကြတာပါပဲလေ
2018ခုနှစ်တုန်းကအသက်30အရွယ်မှာလင်းနဲ့ကဘာပတ်ခဲ့တဲ့အာဖဂန်နိုင်ငံဘွားအမေရိကန်နိုင်ငံသူရှန်စတဝစ်စံချိန်ကိုချိုးလိုက်တဲ့ဇာရာဟာအသက်အငယ်ဆုံးအမျိုးသမီးဖြစ်ပြီးအမျိုးသားထဲမှာတော့အသက်အငယ်ဆုံးက2018တုန်းကလင်းနဲ့တဦးတည်းကဘာပတ်ခဲ့တဲ့အမေရိကန်နိုင်ငံသားအသက်18နှစ်အရွယ်မေဆန်အန်ဒရူးစ်ဖြစ်တယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကိုဒီမှာပဲရန်လာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
တခင်မြတ်သက်ရဲ့သိပ္ပံနဲ့ဉာဏ်ပညာအပတ်စဉ်ကဏ္ဍကိုပြောပြခဲ့တာပါ။အမျိုးသမီးသုဒ္ဓဆောင်လင်အမေရိကန်တခွင်နဲ့သိပ္ပံနဲ့ဉာဏ်ပညာအပတ်စဉ်ကဏ္ဍတွေပြီးမှာတော့ VOA American အသံကနေမြန်မာဘာသာရေဒီယိုရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့တောက်ကြနေညရဲ့နောက်ဆုံးရသတင်းအခြေချက်ကိုကျွန်တော်ကပဲဆက်ပြောပြပါမယ်ခင်ဗျာ။မြန်မာစစ်ကောင်စီအနေနဲ့အရသားတွေပေါ်တိုက်ခိုက်နေတာကိုရှုံချလိုက်ပြီးအပြစ်ရဖို့ကုလလုံခြုံရေးကောင်စီဥက္ကဋ္ဌကပြင်းပြင်းထန်ထန်တောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာကလင်းငယ်တွေပါဝင်အရသားတွေပေါ်တိုက်ခိုက်မှုတွေကိုအပြင်းထန်ပြစ်တင်ရှုံချတယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌနော်ဝေးနိုင်ငံရဲ့သံမတ်ကြီးမိုနာဂျူအက်ကကုနာကပဲနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာပြောသွားပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှာမြန်မာရေးတကားပိတ်စီဝေးတစ်ခုဒီနေ့ကျင်းပဖို့ရှိနေချိန်မှာပဲလုံခြုံရေးကောင်စီဥက္ကဋ္ဌကအဲ့ဒီလိုပြောသွားတာပါအပြစ်ခက်ချက်ချင်းရဖို့နဲ့နိုင်ငံရေးနဲ့ဆက်နွယ်ပြီးစစ်ကောင်စီကဖန်ထားသူအားလုံးကိုချက်ချင်းပြန်လွှတ်ပေးဖို့သံမတ်ကြီးကတောင်းဆိုလိုက်ပါတယ်။စစ်ဘက်မှတာဝန်ရှိဆုံးဖြစ်တဲ့ကာကွယ်ရေးဦးစီးချုပ်အနေနဲ့အခြေအနေတွေကိုတည်ညောလွှတ်ဖို့တာဝန်ရှိတယ်လို့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကိုနာမည်နဲ့တကွထည့်ပြောတာမဟုတ်ပဲကုလလုံခြုံရေးကောင်စီဥက္ကဋ္ဌကတောင်းဆိုခဲ့တာပါခင်ဗျာ။မြန်မာလူထုအနေနဲ့တိုင်းပြည်ကိုဒီမိုကရေစီလမ်းကြောင်းပေါ်အလှည့်မှပြန်တည်ဆောက်နေတာအတွက်အမေရိကန်ကအခိုင်အမာထောက်ခံတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဌာနအတိုင်ပင်ခံပုဂ္ဂိုလ်ဒါရက်ရှလက်ကမနေ့ကထက်လောင်းအတီးပြုပြောဆိုခဲ့ပါတယ်။ဂျာကာလာမြို့သားညီညွတ်ရေးအစိုးရ NUG ရဲ့ယာယီသမ္မတဒူဝါလရှိလာဝန်ကြီးချုပ်မိုင်ဝင်းခန်တန်းခိုင်တန်းနိုင်ငံခြားရေးဝန်ကြီးဒေါ်စင်မောင်တို့နဲ့ကြက်တာရီနေ့ကအွန်လိုင်းမှာတွေ့ဆုံဆွေးနွေးခြင်းအတွင်း Mr. Derek Shalek အခုလိုပြောလိုက်တာပါ။မြန်မာနိုင်ငံမှာအာဏာသိမ်းရတဲ့စစ်ကောင်စီကပြည်သူတွေပေါ်အကြမ်းဖက်နေတာတွေရပ်တန့်အောင်ဖိအားပို့ပေးဖို့မြန်မာပြည်သူတွေအသံတွေကိုလစ်လျူမရှုဖို့လူခွင့်ရေးဆိုင်ရာမဟာမင်းကြီးမစ္စယ်ဘက်ရှလက်ကနိုင်ငံတကာအစိုးရတွေနဲ့စီးပွားရေးလုပ်ငန်းတွေကိုဒီနေ့တိုက်တွန်းလိုက်ပါတယ်ခင်ဗျာ။အဲ့တော့ကျွန်တော်တို့အခုဒီနေ့သတင်းတွေကိုဟိုစီစဉ်လို့တင်ပြပြီးအပြီးမှာတော့ဒီနေ့စီစဉ်နေပြီးဆုံးပါပြီ။ဒီနေ့အတွက်စီစဉ်ထုတ်လွှင့်မှုကတော့မဆုမမစပိုင်းဆိုင်ရာတန်ဖိုင်းအင်ဂျင်နီယာကတော့ Nick Evanon နဲ့ Bill Andre Ditto ပါ။ဒီညအစီအစဉ်မူကကျွန်တော်ဝင်းမင်းပါ VO ကိုနားဆင်ခဲ့ကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံး ဘေးကင်းလုံခြုံလို့လောရဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.